Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင် VOA American အသံရေ2024ခုနှစ်မေလ16ရက်နေ့ကြာတာပရင်းနေမနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00ထိလိုင်းတိုမီတာ24.50 51လိုင်းလမ်းမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျမသင်္ကီထိုက်ပါရှင်
။ဂါဇာတောင်ပိုင်းရာဖာမြို့စစ်ဆင်ရေးကိုချက်ချင်းရပ်ဖို့ EU ကဣသရေလကိုတောင်းဆိုလိုက်ပါတယ်။ယူကရိန်းလိုအပ်ချက်ကိုနားလည်ပြီးတော့လိုအပ်မှုကိုပံ့ပိုးသွားမှာဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကကတိပြုပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့စိန်ခေါ်သူသမ္မတဟောင်းထရမ့်တို့စကားစစ်တိုးပွဲနှစ်ပွဲလုပ်ကြဖို့သဘောတူညီလိုက်ကြပါတယ်
။ကျောက်တော်ကဆေးရုံတိုက်ခတ်ခံရမှုပြည်တွင်းသတင်းဌာနတွေလက်ရှိကြုံရတဲ့အခက်ခဲစစ်ကောင်စီနဲ့ညီနောင်မဟာမိတ်သုံးဘွယ်ကြားတွေ့ဆုံဆွေးနွေးပွဲဂါဇာစစ်ပွဲအခြေအနေအမေရိကန်ရွေးကောက်ပွဲအကြောင်းဆက်တဲ့သတင်းဆောင်မတွေကိုဒီမိနစ်ခင်းမှာနားဆင်ကြရပါမယ်ရှင်။ Editor နဲ့ဆွေးနွေးကန်ဂျန်စီတပတ်အတွင်းအားကစားအစီအစဉ်တို့ကိုလည်းထုတ်လွှင့်မှာဖြစ်ပါတယ်။အခုတော့ဥတည်မောင်တန်းကထိတ်တန့်ရောက်သတင်းတွေပြောပြပေးပါမယ်ရှင
်။ဂါဇာတောင်ပိုင်းရာဖာမြို့စစ်ဆင်ရေးကိုချက်ချင်းရပ်ဖို့ယောပတ်တမကအီယူကဣသရေလကိုဗိုလ်ဒူးနေကတောင်းဆိုလိုက်ပါတယ်ဒီစစ်စီရေးကြောင့်လူသားချင်းစာနာထောက်ထားမှုဆောင်ရွက်ချက်တွေပြပြရပြီးလူတွေပို့လို့ရွှေပြောင်းနေထိုင်ရငတ်မခေါင်းပါဒုက္ခတွေကြုံတွေ့ကြရတယ်လို့လည်းအီယူကပြောပါတယ်ဣသရေလမှာကိုခုခံပိုင်ခွင့်ရှိပေမဲ့နိုင်ငံတကာဥပဒေတွေကိုလိုက်နာပြီးအရက်သားတွေကိုကာကွယ်ရပါမယ်လို့အီယူနိုင်ငံသားရေးရာမူဝါဒအကြီးကဲဂျိုးဆပ်ဘိုရဲလ်ကြေညာချက်မှာပြောပါတယ်ဣသရေလကဂါဇာစစ်စီရေးကိုဆက်လက်ဆင်နွှဲမယ်ဆိုရင်EU နဲ့ Israel ဆက်ဆံရေးပေါ်ထိခိုက်နိုင်မယ်လို့လည်း Mr. Borrell ကပြောပါတယ်။စက်တက်မှာပဲဖမ်းဆီးထားတဲ့တရားခံတွေကိုလွတ်ပေးဖို့ Hamas ကို EU ကတောင်းဆိုလိုက်ပါတယ်။လွန်ခဲ့တဲ့ရက်အတွင်းဂါဇာကမ်းမြောင်တစ်ခုလုံးမှာအကြမ်းအဖြစ်ပြင်းမှ80ကိုလေကြောင်းကတိုက်ခိုက်ခဲ့ပြီး Rafah ရှိတဲ့ဘက်ကတော့မြေပြင်တပ်တွေကတိုက်ခဲ့တယ်လို့ Israel စစ်တပ်ကဗိုလ်ဒူးနေကပြောပါတယ်။ဂါဇာမြောက်ပိုင်းနေရာအတော်များများမှာလည်း Hamas တပ်တွေနဲ့ Israel တပ်တွေတိုက်နေကြတာပါ။ဒီကမှာခင်ဗျ Ukraine ရဲ့အရေးပေါ်လိုအပ်တဲ့အခြေအနေကို American ပြည်ထောင်စုကနားလည်ပြီး Ukraine တပ်တွေလိုအပ်နေတဲ့ပံ့ပိုးမှုကိုရမှာဖြစ်ပါတယ်လို့ American နိုင်ငံခြားရေးဝန်ကြီးကဗိုလ်ဒူးနေကပြောလိုက်ပါတယ်။အပြီးနောက်ပိုင်းကအတီးပြုတ်လိုက်တဲ့အကူအညီအစ်စ်တွေကိုမြန်နိုင်နေမြတ်အများဆုံးပြေးနိုင်အောင်အစိုးရကလှုံ့ဆော်နေပါကြောင်း Kyiv မြို့က Ukraine နိုင်ငံခြားရေးဝန်ကြီးနဲ့စီဝေးမှာဝန်ကြီး Anthony Blinken ကပြောခဲ့တာပါ။ထောက်ခံမှုကိုပြသတာဒစိတပိုင်းအနေနဲ့ဒီမှာရောက်နေတာဖြစ်ကြောင်းဒါပေမဲ့ခီးစင်တက်ပို့ပြီးအရေးကြီးတာကတော့အကူအညီအစ်စ်တွေကလာနေတာပဲဖြစ်ပါတယ်လို့ Mr. Blinken ကပြောပါတယ်။ခါခစ်ဒေတာကနေရာနှစ်နေရာကိုသိမ်းလိုက်ကြောင်းရုရှားကဗိုလ်ဒူးနေမှာပြောပါတယ်။ Ukraine အရှေ့မြောက်ဘက်ကိုရုရှားကထိုးစစ်ဆင်နေတာကြောင့်နိုင်ငံခြားခီးစင်အားလုံးကိုဖျက်လိုက်တဲ့အကြောင်း Ukraine သမ္မတ Volodymyr Zelensky ရဲ့ရုံးကဗိုလ်ဒူးနေကကြေညာပါတယ်။နိုင်ငံခြားရေးဝန်ကြီး Blinken ရဲ့ခီးစင်ဟာအလွန်ကိုအချိန်ကခီးစင်ဖြစ်ပြီးပြည်သူတွေနဲ့တောင်ပိုင်းအရှေ့ပိုင်းနဲ့အရှေ့မြောက်ခါကီဗ်ဒေတာမှာရုရှားကိုတိုက်နေတဲ့ယူကရိန်းတပ်သားတွေအတွက်အတက်စရာဖြစ်တဲ့ကြောင်းယူကရိန်းနိုင်ငံရဲ့ဝန်ကြီးကူလီဘာကဆိုပါတယ်မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်လူနည်းစုဒါမှမဟုတ်ယူကရိန်းဂါဇာပါလက်စတိုင်းနဲ့လေပြားလိုကမ္ဘာအချက်တဲတွေကိုကင်တွယ်တဲ့အခါဝေဖန်ပြောဆိုနေတဲ့တွေကိုအပြည့်ပြည့်ဆိုင်ရာရာဇဝတ်ခုံရုံး ICC ကအလေးထားနေမှာမဟုတ်ပဲတရားမျှတရေးအတွက်စ조사အထုတ်သွားမှာဖြစ်တယ်လို့ ICC ရှေ့နေကအင်္ဂါနေ့ကပြောလိုက်ပါတယ်ICC ရဲ့အလုပ်တွေကိုအများဆောင်ရွက်ဖို့ဖိအားပေးတာကိုခံရတယ်လို့အတိုက်ခိုက်လဲခံရတာပါသူကဒါမှမဟုတ် ICC ရဲ့တာဝန်ရှိသူတွေကိုဖမ်းဖို့စ조사ရင်တောင်မှ ICC ကရဲရိုက်တော့မှာမဟုတ်ဘူးလို့ရုရှားသံအမတ်ကြီးကိုသေးသေးချာချာပြောလို့ကြောင်း ICC ရှေ့နေ Karim Khan ကကုလသမဂ္ဂလုံခြုံရေးကောင်စီမှာပြောလိုက်တာပါရုရှားသမ္မတ Vladimir Putin ကို ICC ကဖမ်းဝရထုတ်ထားတာနဲ့ပတ်သက်ပြီး ICC ဟာတရားပြသမှုနဲ့ဘာမှမဆိုင်ပဲအနောက်ကထိ ंछ ုပ်ထားတဲ့နိုင်ငံရေးရုပ်သေးရုပ်ဖြစ်တယ်လို့ရုရှားသံအမတ်ကြီး Vasily Nebenzia ကပြောဆိုချက်ကို Mr. Khan ကအခုလိုတုံ့ပြန်လိုက်တာဖြစ်ပါတယ်။ပါလက်စတိုင်းတွေပေါ်လူမျိုးစုံတပ်ဖြတ်မှုအကြိမ်ကြိမ်ကျူးလွန်နေတဲ့ Israel ကောင်းဆောင်တွေကိုဖမ်းဆီးနိုင်တဲ့တတိရှိဖို့ ICC ကိုကဘာကမျှော်လင့်နေကြောင်းလေပြားသံအမတ်ကြီးကလည်းဖိအားပေးပြောခဲ့ပါတယ်။
အဲ့ဒါမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 8433လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
မနက်ခင်းသတင်းတွေကိုဗီအိုအေရုပ်သံကဆက်လက်ကြေညာနေပါတယ်။အမေရိကန်သမ္မတဂျိုးဘိုက်ဒန်နဲ့စိန်ခေါ်သူသမ္မတဟောင်းထရမ့်တို့ဟာစကားဆက်ထုတ်ပွဲနှစ်ပွဲလုပ်ကြဖို့ဘုံနုနစ်ကသဘောတူလိုက်ကြပါတယ်။ဂျော်လာ28စက်တင်ဘာ30ရက်နေ့မှာအခြေတင်ပြောကြမှာဖြစ်ပါတယ်။ပရိသတ်မပါပဲအတ္တလန်တာမြို့က CNN Studio မှာပထမအခြေတင်ပွဲကိုနှွှဲကြမှာဖြစ်တယ်လို့မဲဆွယ် COA နှစ်ဖွဲ့လုံးကသဘောတူကြကြောင်း CNN ရုပ်မြင်သံကြားကပြောပါတယ်။ဒုတိယအခြေတင်ပွဲကိုတော့ ABC ရုပ်မြင်သံကြားကလုပ်မှာပါ။တစ်ဖက်ကစကားပြောနေချိန်မှာအခြားတစ်ဖက်ရဲ့မိုက်ကရိုဖုန်းကိုဘယ်အတိုက်အတာထိပိတ်ထားမလဲအခြေတင်ကဘယ်လောက်ထိကြားမလဲစတဲ့အသေးစိတ်တွေကိုတော့မပြောကြသေးပါဘူးအခုထိတော့အခြေတင်ပြောကြရမှာသမ္မတဘိုင်ဒန်နဲ့သမ္မတဟောင်းထရမ့်တို့နှစ်ယောက်သာဖြစ်ပြီးရောဘတ်အက်ဖ်ကနေဒီဂျူနီယာဒါမှမဟုတ်တတိယသမ္မတလောင်းတစ်ယောက်ဟာလူမှုသဘောထားစစ်တမ်းတွေမှာ15ရာခိုင်နှုန်းထောက်ခံမှုရရှိပြီးမဲယုံသတ်မှတ်ချက်တွေနဲ့ညီညွတ်ခဲ့ရင်အခြေတင်ဆွေးနွေးပွဲမှာထက်ဖို့ CNN ကဖွင့်ထားပါတယ်တောချက်ကြတဲ့ပြည်내တွေမှာသူတို့ရမယ်မဲတွေပဲ့ပါသွားမှာဆိုတော့ကြောင့်ဘိုင်ဒန်ကရောထရမ့်ကပါကနေဒီဝင်ပြိုင်မှာကိုမလိုလားကြပါဘူးခင်ဗျာတနင်္လာနေ့မှာကျင်းပမယ်ထိုင်ဝမ်ရွေးကောက်ခံသဗ္ဗကျန်းသစ္စာကြေဆိုဘွဲကိုတရားဝင်ကိုစားပြုတာမဟုတ်တဲ့ကိုယ်စားလှယ်အဖွဲ့ဆေးလို့မယ်လို့သဗ္ဗဘိုင်ဒန်ရဲ့အဆိုအရကဗိုလ်ထုနေကပြောလိုက်ပါတယ်အမေရိကန်ပြည်သူတွေကိုကိုစားပြုတယောက်ဖို့အမေရိကန်ကိုယ်စားလှယ်အဖွဲ့ဟာထိုင်ပြည်မှာရှိနေမယ်လို့အမည်မဖော်လိုတဲ့အင်ဂျီရိုတာဝေးရှိသူတယောက်ကသတင်းတောက်တွေကိုပြောခဲ့တာပါအစင်လာအဖြစ်လဲအခုလိုအကြီးအကဲအရာရှိနှစ်ယောက်နဲ့ပညာရှင်တယောက်တို့ကိုကိုယ်စားလှယ်ဖွဲ့အဖြစ်အမေရိကန်ကလွှတ်တယ်ရှိခဲ့တာပါမင်း20နဲ့အဲ့ဒီနောက်ပိုင်းတက်လာမဲ့ထိုင်ဝမ်အာဏာပိုင်အသစ်တွေနဲ့အမေရိကန်ကဘလို့ဆက်ဆံမယ်ဆိုတာကတရုတ်ထိုင်ဝမ်နဲ့တရုတ်အမေရိကန်အနာဂတ်ဆက်ဆံရေးတွေပေါ်တက်ရောက်ပါလိမ့်မယ်လို့ဝါရှင်တန်မှာရှိတဲ့တရုတ်တန်ရေးပြောရေးဆိုခွင့်ရှိသူ New Bank Yu ကအင်္ဂါနေ့ကပြောပါတယ်ထိုင်ဝမ်လွတ်လပ်ရေးကိုအသိမှမပြုတဲ့အကြောင်းသမ္မတဘိုင်ဒန်ကပေးထားခဲ့တဲ့ဂတိအတိုင်းအမေရိကန်ဘက်ကဆောင်ရွက်မယ်လို့မျှော်လင့်တဲ့အကြောင်းနဲ့သူကဆိုပါတယ်။တရုတ်ကထိုင်ဝမ်ကိုသူ့ရဲ့အချုပ်အခြာအာဏာပိုင်နယ်မြေဖြစ်သဘောထားခဲ့ပြီးထိုင်ဝမ်ကတည်ခြားနိုင်ငံဖြစ်ကြီးညာမှာကိုလက်မခံကြောင်းရခိုင်ကလည်းတရုတ်ကပြောခဲ့မှုပါတယ်။စလိုဗာကီးယားဝန်ကြီးချုပ်ရောဘတ်ဖီကိုဟာဘော်ဒူးနေနေလည်းကဟန်လိုဗာမြို့မှာတင်းနဲ့အပြစ်ခံပြီးတဲ့နောက်အသက်လူနေရဆဲဖြစ်တယ်လို့သူ့ရဲ့ Facebook ကပြောပါတယ်။ဝကြီးချုပ်ကအချက်များစွာအပြစ်ခံခဲ့ရပြီးလက်ရှိအခြေအနေကအသက်ဆိုးရွားရတဲ့အနေအထားမှာရှိနေပါတယ်လို့သူ့ရဲ့ Facebook သတင်းမှာဆိုထားပါတယ်။မြို့တော် Bratislava ကိုပို့ဖို့အခြေအများကြီးယူရမှာဖြစ်ပြီးသူ့အခြေအနေလိုအပ်ချက်ကြောင့်သူ့ကိုရဟရင်နဲ့ Banska Bystrica ကိုပို့ဆောင်ရတာပါလို့။လာမယ့်နိုင်ရည်အနေငယ်ကအဆုံးဖြတ်ပေးပါလိမ့်မယ်လို့လည်း Facebook မှာတင်ထားတာတွေ့ရပါတယ်။အသက်59နှစ်ရှိပြီဖြစ်တဲ့ဝကြီးချုပ် Fico ဟာဟန်လိုဗာမြို့က House of Culture ဆောက်ဦးအပြင်ဘက်မှာတင်းနဲ့တဲ့အပြစ်ခံခဲ့ရတာဖြစ်ပြီး1 byte ကိုအ ਨੇ ဆုံး၄ချက်ထိခဲ့ပါတယ်။သူ့ကိုထောက်ခံသူတွေနဲ့ဝန်ကြီးချုပ်ကလာတွေ့တာဖြစ်ပါတယ်။ဒေသကရုပ်မြင်သံကြားအလို့ရပြစ်ခတ်သူလို့တန်ရရှိသူတွေကိုရဲကဖမ်းဆီးခဲ့ပါတယ်။ရုရှားလိုလာပြီးအမေရိကန်စစ်ကြီးရဲ့အမြင်နဲ့သူ့ပါတီကပါလီမန်ရွေးကောက်ပွဲမှာအနိုင်ရရှိခဲ့ပြီးတဲ့နောက်လော်ဝဲဝါရီဖြစ်ပြီးလူချိုက်များတဲ့ဝန်ကြီးချုပ်ဟာ၄ချိန်မြောက်အာဏာရရှိလာခဲ့တာပါ။
ဦးတင်မောင်တမရှင်အခုတော့သတင်းဆောင်မတွေကိုနားဆင်ကြရအောင်ပါအာရခတတ်တော်အေးအေးထိချုပ်ထားတဲ့ကြောက်တော်မြို့နယ်စစ်ရုံတစ်ခုကိုစစ်ကောင်စီကလေးဆောင်ကနေဘုံကျဲတိုက်ခိုက်တာကြောင့်အရက်သား20ထက်မနည်းဒဏ်ရာရတယ်လို့အေးအေးကထုတ်ပြန်ထားပါတယ်ရန်ကုန်ကပြပို့တဲ့သတင်းကိုတော့ကိုစုံမှုကျော်ပြောပြပေးပါမယ်ရှင
်အာရခတတ်တော်အေးအေးထိချုပ်ထားတဲ့ကြောက်တော်မြို့နယ်ဝဲတောင်ကြီးကျေးရွာအတွင်းကစစ်ရုံတစ်ခုကိုမေလ15ရက်နေ့မနေ့ပိုင်းကစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာကြောင့်စေယုံတစ်ခုလုံးပျက်စီးသွားတယ်လို့စေယုံဝန်ထမ်းအပါအဝင်အရသား20ဦးထက်မနည်းဒဏ်ရာရရှိခဲ့တယ်လို့ AA ကထုတ်ပြန်ပါတယ်။အဲ့ဒီအထက်ဒဏ်ရာပြင်းထန်သူ5ဦးအထိရှိတယ်လို့လည်းဖော်ပြထားပါတယ်။စစ်ကောင်စီဟာ AA ထိန်းချုပ်ထားတဲ့မြို့နယ်တွေအတွင်းဈေးနဲ့စေယုံတွေကိုအဓိကပစ်မှတ်ထားပြီးလေကြောင်းကနေတိုက်ခိုက်တာတွေတောက်လျှောက်လုပ်နေတယ်လို့ရခိုင်အရေးတက်ကြွလှုပ်ရှားသူကိုထွန်းကြည်ကပြောပါတယ်
အဲတောက်လျှောက်ကတော့ဒီအရက်ထင်းလျှောက်တဲ့နေနေရမှာတော့ဒီစစ်ကောင်စီဘက်ကပြောရောဈေးဆိုင်ဈေးရယ်ဆေးရုံတွေပေါ့နော်အဓိကသူတို့ပြတ်မှတ်ထားတဲ့နေရာတွေကဈေးနဲ့ဆေးရုံတွေပေါ့အဓိကပြတ်မှတ်ထားပြီးတော့အခုနောက်ပိုင်းတက်ခိုက်လာတာကိုတွေ့နေရတယ်ပေါ့လေဆိုတော့ဒီနေရာတွေကကြတော့တကယ်အရသာတွေနေတဲ့နေရာတွေဖြစ်တယ်ပေါ့လေနော်ဒါကတိုက်ပွဲနဲ့ပသက်ဆိုင်တဲ့ area လေးဖြစ်တယ်ဆိုတဲ့အခါကျတော့ဆေးရုံတို့ဈေးတို့ဆိုတာကဒီအများသူကပိုင်ဆိုင်တဲ့ area တွေကိုပဲအဓိကကိုယ်စားပေးပြီးတော့ဒီတိုက်ခိုက်နေတာတော့မျိုးတော့တွေ့နေရတယ်လား
စစ်ကောင်စီကအခုလိုတိုက်ခိုက်မှုတွေဟာဒေသခံအရသားတွေအနေနဲ့စစ်ကိုမုန်းတီးလာအောင်ဖိအားပေးတဲ့နီးနာတစ်ခုဖြစ်လိမ့်မယ်လို့ကိုထွန်းကြည်ကသုံးသပ်ပါတယ်
ဘာကြောင့်ဆိုရဟာထဲပေါ့လေသူကငကိုသေးကအစကတိကဒီစစ်ကောင်စီမှာတုံးတဲ့ပြွာတယ်ရှိရယ်ပေါ့နော်သူကသူကတိုက်လို့မနိုင်ဘူးဆိုလို့ရှိရင်တော့ရတာပြပြပေါ့ပြမချပြီးတော့စိုက်ကိုစစ်ဘွေးကိုရတာတွေမုံတီလောင်ပေါ့လေစစ်ဘွေးကိုရတာတွေအလိုမရှိဘူးဆိုရဲဟာမျိုးဖြစ်လာတဲ့ရတာတွေကိုပြတဲ့ဖိအားတမျိုးလိုပဲကျွန်တော်နားလေပါတယ်ဘာကြောင့်တိုက်တယ်ဆိုတော့ကျွန်တော်မသိဘူးဒါပေမဲ့တေချာ
ပြည်မှာနေဘာမှမဆန်တဲ့အရာတွေဖြစ်နေတာကိုတော့ဟိုတွေ့ရတယ်ပေါ့လေမေလာ14ရက်နေ့ကလည်းမောင်တော်မြို့နယ်တောင်ပိုင်းကကင်းချောင်းကျေးရွာကိုစစ်ကောင်စီကဂျက်တိုက်လေယာဉ်နဲ့ပစ်ခတ်ခဲ့တာကြောင့်ကျေးရွာအတွင်းအရသာထိခိုက်ဒေဆုံးတာတွေရှိတယ်လို့အေအေကထုတ်ပြန်ထားပါတယ်အခုဖြစ်ရတဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာတုံ့ပြန်တာမျိုးမတွေ့ရသေးပါဘူးဒါပေမဲ့ရခိုင်ဒေသတချို စစ်ကောင်စီပြန်ကြားရေးကတုံ့ပြန်ဖော်ပြထားတာတွေ့ရပါတယ်။လက်ရှိမှာတော့စစ်ကောင်စီနဲ့အာရခတ်တပ်တော် AA ကြားဘူးတီတော်မောင်တော်အန်းနဲ့တန်တွဲမျိုးတွေမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ
်။ VOE မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုရုပ်သံအစီအစဉ်တွေကိုကျမတို့ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voenews.com မှာလည်းအတန်လွှင့်ချိန်တဲ့တပြေးညီဓာတ်ရိုက်ထုတ်လွှင့်ပေးနေတယ်လို့ပဲကျမတို့ရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းကြည့်ရှုနားဆင်နိုင်ကြပါတယ်ရှင်။မကြာခင်မှာတော့စစ်ကောင်စီနဲ့ညီနောင်မဟာမိတ်အဖွဲ့တွေကြားဆွေးနွေးပွဲသတင်းကိုတင်ပြပါမယ်။အခုတော့မြန်မာမီဒီယာအခြေအနေကိုနားဆင်ကြရအောင်ပါ။မြန်မာနိုင်ငံတွင်ဆ ਿਆ နာတင်ပြတဲ့နောက်ပြည်တွင်းသတင်းဌာနအတော်များများပိတ်သိမ်းခံရသလိုကြံနေတဲ့သတင်းဌာနတချို့မှလည်းအခက်အခဲတွေကြားရှင်သန်ရပ်တည်နေကြရတယ်လို့သတင်းသမားတွေကပြောပါတယ်။ဒီအချိန်ရန်ကုန်ကသတင်းပေးပို့ထားတာကိုတော့နန်းလောင်ကပြောပြပေးပါမယ်ရှင်။
မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးနောက်ပိုင်းပြည်တွင်သတင်းဌာနအတော်များများလိုင်စင်ပိတ်သိမ်းခံခဲ့ရပါတယ်။ပြည်တွင်သတင်းဌာနတချို့ပိတ်သိမ်းကြသလိုတချို့သောလက်ချိုးရေးတွဲလို့ရတဲ့သတင်းဌာနအချို့ကတော့နိုင်ငံရေးအခင်အကျင်းတင်မှာလုပ်ငန်းရေရှည်ရပ်တည်ရေးအတွက်အခက်အခဲတွေကြားကရှင်သန်နေရတယ်လို့ဆိုပါတယ်။သတင်းဌာနတခုအနေနဲ့ရပ်တည်နေရေးမှာအတော်လေးခက်ခဲလာနေသလိုသတင်းဌာနတွေနဲ့သတင်းသမားတွေအများစုဟာချိန်ချမှုမျိုးစုံရက်တီနိုင်ဖို့အခက်အခဲမျိုးစုံနဲ့ရင်ဆိုင်နေရတယ်လို့မန္တလေးအခြေစိုက် VOM Voice of Myanmar သတင်းဌာနကိုတီထောင်သူဦးနေလင်းကပြောပြပါတယ်
။နာဆာကအာနာရယူပြီးတဲ့နောက်ပိုင်းမှာကျွန်တော်စကလုံးအစအစီစေရတယ်။အာနာသိမ့်တယ်လို့ရေးလို့မရဘူး။စစ်ကောင်စီလို့ကျွန်တော်တို့အတွင်းထဲနေတဲ့လူတွေကရေးလို့မရဘူး။အဲ့လိုရေးလို့ရေးလိုက်ရင်လည်းပြဿနာရှိမယ်။နောက်တစ်ခါမရေးလို့ဆိုပြီးတော့ဟိုတစ်ဖက်ကလည်းကျွန်တော်တို့ကိုသွတ်ဆွဲတာမျိုးစုံတွေရှိတယ်။အဲလိုတော့ဒါစစ်တပ်ရဲ့မီဒီယာတို့ဟိုအဲ့လိုမျိုးရိုင်းစမ်းတိုင်းတချို့ဆိုဘောမလို့ဒါမျိုးတွေပြောခံရတာမျိုးတွေရှိတယ်။ပြမြဖို့ကျွန်တော်တို့ကတော်တော်ကိုသတိထားပြီးတော့သတင်းကကြီးနေရတယ်။အခက်ခဲကဒီဒီစဲဥပဒေကလည်းတစ်မျိုးပေါ့ဒီတော်လန်ရေးဆိုတဲ့အုပ်စုရဲ့အမြင်ကလည်းတစ်မျိုးဒီကြားထဲမှာကဒီဂျာပီရွန်းထဲမှာနေရတဲ့မီဒီယာကတအားကိုကြားညံ့နေတာပေါ့ပြမြအောင်စူးစမ်းပေမဲ့လည်းဘယ်သူမှမကြိုက်ဘူး။နောက်ပါစလုံးကမကြိုက်ဘူးအဲ့လိုမျိုးဖြစ်နေတယ်နော်အဲ့တော့ကြာကျွန်တော်လွတ်လပ်ခွင့်ကတော့တော်တော်ကြီးကိုချိန်ချောက်ခံရတယ်အသက်အန္တရာယ်အထိကိုကျွန်တော်တို့ကစိုးရင်ရတယ
် FOM သတင်းဌာနနဲ့ Editor ချုပ်ဦးနေမျိုးလေးနဲ့သတင်းထောက်တူဟာအာနာသိမ့်ပြတဲ့နောက်နလအကြာဖမ်းဆီးထိန်းသိမ်းခံခဲ့ရပါတယ်ထောင်းကပြန်လွတ်လာပြီးတဲ့နောက်မှာသတင်းဌာနကိုဆက်လက်လုတ်ကိုင်းနေသူလည်းဖြစ်ပါတယ်ယနေ့ခေတ်သတင်းဌာန Editor ချုပ်ဦးသက်စင်ကတော့သတင်းဌာနအနေနဲ့ပြည်တွင်းမှာရပ်တည်နိုင်ဖို့စိန်ခေါ်ချက်တွေများစွာရှိနေသလိုအာဏာပိုင်တွေအပြင်ပြည်ပကဝေဖန်တိုက်ခိုက်မှုတွေရဲ့အတန်းကိုပါရင်ဆိုင်ကြုံတွေ့နေရတယ်လို့ပြောပါတယ်
။ဟုတ်တယ်ကျွန်တော်တို့အထက်မှနေရတာကအစ်မလူကြီးရေးသလိုမျိုးရေးလို့မရဘူး။အစီအစဉ်သစ္စာဖောက်တယ်လည်းမဟုတ်ဘူး။အာဏာပိုင်နဲ့ပေါင်းနေရတယ်လည်းမဟုတ်ဘူး။ကျွန်တော်တို့ကျင်းတဲ့ကျွန်တော်လုပ်တယ်။နှစ်ဖက်ခံစားရတယ်။တစ်ဖက်ကအာဏာပိုင်အောက်မှာရုန်းကန်နေရတဲ့တစ်ဖက်ရှိတယ်လို့တစ်ဖက်ကလည်းဒီမှာရှိတဲ့နိုင်ငံသမားတွေမီဒီယာသမားတွေကကျွန်တော်တို့ကိုဒီလိုအာဏာပိုင်နဲ့ပေးစားစစ်တပ်နဲ့ပေးစားတဲ့ကိစ္စတွေဖြစ်တယ်။ဒီမှာကျွန်တော်တို့ပြည်ပမှာရက်တီမျိုးရရပြန်အပြင်ကနေကျွန်တော်တို့ရက်တီလိုမရအောင်ကျွန်တော်တို့ကဟိုမီဒီယာရဲ့ခုံကက်စီသွောင်းအောင်လို့ကျွန်တော်ရက်တီလုံးဝရက်တီလိုမရအောင်လုပ်တဲ့သဘောပါတဲ့အခါကျတော့အဲ့နာကလည်းကျွန်တော်တို့ရဲ့စာနေစင်းလက်ခုံချူပေါက်တာပဲ။ကျွန်တော်တို့နှစ်ဖက်ခံစားရတယ်တစ်ဖက်ကအာဏာပိုင်အောက်မှာလုပ်နေရတဲ့အတွက်ကျွန်တော်တို့ဘတ်တော်တော်ဒီဒီကြီးဆားရဲ့နေ့စဉ်နဲ့အမျှကျွန်တော်တို့မှာစိန်ခေါ်မှုရရှိတယ်။တစ်ဖက်မှာလည်းကျွန်တော်တို့ညီမျိုးစုံနဲ့မိမျိုးစုံနဲ့တိုက်ခိုက်ပြီးတော့ကျွန်တော်တို့ရက်တီလိုမရအောင်လုပ်နေတဲ့အင်အားစုတွေလည်းပြင်ပါရှိတယ်။ဘာတော်တော်ဆင်းလို့ဖြစ်တယ်အဲ့ဒါအရေးကြီးဆုံးပါ
2023ခုနှစ်ဖေဖော်ဝါရီလကစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ရာနဲ့ချီတဲ့သတင်းသမားတွေကိုဖမ်းဆီးတာတရားစွဲဆိုတာတွေနဲ့သတင်းဌာနတွေကိုပိတ်ပင်တာတွေသတင်းသမားတွေကိုတပ်ဖြတ်တာအပါအဝင်သတင်းမီဒီယာလှုပ်လှခွင့်တွေကိုနေလာမျိုးစုံနဲ့ပိတ်ပင်ခံခဲ့ရပါတယ်။ဒါကြောင့်လဲသတင်းသမားအတော်များများဟာနေဆက်နဲ့တိုင်းရင်းသားဒေသတွေကိုတင်းရှောင်ကြရပြီးတော့သတင်းဌာနတချို့ကတော့နေဆက်နဲ့တိုင်းရင်းဒေသတွေမှာလည်းဆက်ပြီးတော့ရက်တည်ရှင်းသန်းနေပါတယ်။ကရင်ပြည်နယ်ကြားကာလအုပ်ချုပ်ရေးကောင်စီ IEC နဲ့ကရင်အမျိုးသားအစည်းအရုံး KNU ကမကြာသေးခင်ကထုတ်ပြန်တဲ့မီဒီယာကျင်းဝတ်ဆိုင်ရာညွှန်ကြားချက်တွေကြောင့်သတင်းသမားတွေအကြမ်းဆွေးမှုတချို့ရှိလာပါတယ်။ဒါပေမဲ့လည်းသတင်းမီဒီယာတွေကိုအထူးတင်းကျပ်လာတာမျိုးတော့မတွေ့ရသေးဘူးလို့စစ်ပွဲသတင်းတွေယူနေတဲ့အလွတ်တန်းသတင်းထောက်ကိုမင်းထက်ဆန်ကပြောပါတယ်
။ဟိုတိုက်ပွဲဧရိယာမှာဟိုသတင်းဒီအချိန်မှာကြုံရတဲ့အခက်အခဲပုံစံမျိုးပါပဲပေါ့နော်ဒီသတင်းမီဒီယာနဲ့ပတ်သက်ပြီးတော့ဟိုအရေးကြီးတယ်လို့နားလည်ထားတဲ့လူကြီးတွေကြတော့လဲဟိုသတင်းမေးရတာပြောရတာအဆင်ပြေတယ်ပေါ့နော်တချို့အောက်ရှေကသတင်းမီဒီယာအကြောင်းသတင်းမီဒီယာသူတို့တက်အရေးကြီးတယ်ဆိုတော့မသိတဲ့လူတွေအတွက်ကြတော့လဲဟိုပေါ့သတင်းမီဒီယာသတင်းတောက်ဆိုလို့ရှိရင်ဟိုပေါ့တလန်တို့ပုံစံမျိုးထင်တဲ့ဟာမျိုးပေါ့နော်ပြီးတော့ချင်းဟိုပေါ့ assess မလုပ်ချင်တဲ့ဟာမျိုးတွေတော့ဒါကြုံရတာတော့ရှိတယ်ပေါ့နော်ဒါကလည်းဟိုအမြဲတစေကြီးတော့ဖြစ်တာတော့မဟုတ်ဘူးပေါ့နော်ထုတ်ပြန်ချက်တွေထုတ်ပြန်ပေမဲ့လည်းပေါ့နော်ထုတ်ပြန်ပေမဲ့လည်းကျွန်တော်လက်ရှိယူနေတဲ့အခြေအနေကတော့အဲ့လိုမျိုးအရန်ကြီးတင်းကျပ်သွားတာကန့်တတာမျိုးတော့မရှိပါဘူးပေါ့ဟိုလိုမျိုးအရန်ကြီးပြီးဟိုမျိုးဖိနှိပ်ကန့်တတာမျိုးတော့ကျွန်တော်တော့မကြုံရသေးဘူး
လက်ရှိမြန်မာနိုင်ငံဟာသတင်းသမားတွေကိုအကျဉ်းချတဲ့ဒုတိယအများဆုံးနိုင်ငံအဖြစ်ရပ်တည်နေတယ်လို့ CPJ ခေါ်သတင်းသမားများကာကွယ်ရေးအဖွဲ့အစည်းအဝေးမှာဖော်ပြပါတယ်2023ခုနှစ်အတွင်းသတင်းသမားအများဆုံးအဖမ်းခံရတဲ့နိုင်ငံဟာတရုတ်ဖြစ်ပြီးတော့မြန်မာကဒုတိယအများဆုံးဖြစ်ပါတယ်ပြင်သစ်အခြေဆိုင်နယ်စည်းမခြားသတင်းသမားများအဖွဲ့ RSF ရဲ့နှစ်ပတ်လည်သတင်းလွတ်လပ်ခွင့်အညွန်ကိန်းအရဆိုရင်လဲစစ်ကောင်စီအာဏာသိမ်းအုပ်ချုပ်နေတဲ့မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်အခြေအနေတွေကျဆင်းနေပြီးကမ္ဘာသလွာနိုင်ငံပေါင်း180အနက်သတင်းလွတ်လပ်ခွင့်အဆင့်183နေရာမှာရှိနေကြောင်းထုတ်ပြန်ထားပါတယ
်။အခုတော့စစ်ကောင်စီနဲ့ညီနောင်မဟာမိတ်သုံးဘွဲ့ကြားကဆွေးနွေးပွဲအကြောင်းကိုတင်ပြပါမယ်ရှင်။တရုတ်နိုင်ငံကဂျာဝင်ဆစ်ဆက်တဲ့မြန်မာစစ်ကောင်စီနဲ့ညီနောင်မဟာမိတ်သုံးဘွဲ့ကြားအခုနောက်ဆုံးဆွေးနွေးပွဲမှာရခိုင်စစ်ပွဲကိုတီးသန့်ဆွေးနွေးပွဲရှိတယ်လို့လေ့လာသူတွေကသုံးသပ်ပါတယ်။တရုတ်နယ်စပ်ကုန်သွယ်ရေးပြန်ဖွင့်ဖို့ကိစ္စကတော့ခက်ခဲအောင်ပဲလို့လည်းယူဆချက်ပါတယ်။ကိုဝင်းမင်းဆက်သွယ်မြည်မြန်းထားပါတယ်ရှင်
။ဟုတ်ကဲ့မေလ14ရက်နေ့ကနေဒီနေ့မေလ16ရက်အထိ3ရက်ကြာလုံးမဲ့ဒီဆွေးနွေးပွဲတဲ့အဓိကထူးခြားနိုင်တာကိုမြမအရေးလေ့လာသုံးသပ်သူနဲ့ရှမ်းရေးကျွမ်းကျင်သူစိုင်းထွန်းအောင်လည်းကအခုလိုထောက်ပြပါတယ
်။ဆွေးနွေးပွဲကဒါ5ချိန်မြောက်ဖြစ်လာပြီပေါ့နော်။ပြီးခဲ့တဲ့အချိန်တွေမှာအပြည့်ရစဲရေးသဘောတူတာတွေပါလိရှိတယ်။ဒါပေမဲ့နေဆက်ကုံတွေရေးတွေပြန်ဆဖို့ဆိုတာလည်းဒီတရုတ်ဆိုးရတို့ဘာတို့အတွက်ဟိုအရေးကြီးတဲ့ကိစ္စတစ်ခုဖြစ်လို့နေဆက်နေပြည်သူတွေအတွက်လည်းအရေးကြီးတဲ့လက္ခဏာမျိုးလည်းရှိတယ်ပေါ့နော်။ဒါပေမဲ့လက်တွေ့မှာဒီကုံတွေရေးကပြန်ဆနိုင်ဘူး။ဟိုတစ်ဖက်ကျတော့အဓိကကတော့နေဆက်ကိပောက်နှစ်ခုပေါ့။တစ်ခုကတော့မူဆယ်ဖြစ်တယ်။တစ်ခုကတော့ချင်းရွှေအော်ဒေတာဖြစ်တယ်ပေါ့။ချင်းရွှေအော်ဒေတာကျတော့ပြက်ပြက်ထင်ထင် MNDA ကိုကန့်ဆိုးမိုးလိုက်တယ်။ဒါပေမဲ့လက်တွေ့မှာကုံတွေရေးပြန်မဆနိုင်ဘူးပေါ့နော်။အဲ့တော့ဥမာကိုကန့်နယ်မြေတမတ်ဘေးရေးတို့အခွန်ကိစ္စတို့ဘယ်လန်းကိုအသုံးပြုပြီးကိုကန့်နယ်ထဲဝင်မလဲ။သူကတိန်းနီဆိုတဲ့မြို့ကနေမဖြစ်မနေသွားတာပေါ့နော
်။ဒီရှစ်ဆက်ဆွေးနွေးစရာတွေပေါ့။ရခိုင်ပြည်နယ်မြေပုံမြို့ကပြည်သူ့လွှတ်တော်မဟောင်းဥဖေတန်းကလည်းအခုလိုရှင်းပြပါတယ
်။ရှမ်းမြောင်းနယ်ကျတော့စစ်ကောင်စီနဲ့အတိုင်းအတာတစ်ခုစီအဖြေကထွက်ခဲ့ပြီးဆိုတော့ဒီ TMLD တို့MNDA ရောတော့သူ့နေမင်းနဲ့သူဖြစ်သွားပြီပေါ့သူတို့လည်းအပြစ်ခတ်ရဆဲတယ်ဆိုပြီးတော့ဖြစ်လာတဲ့နောက်ပိုင်းမှာသူ့နေမင်းကိုသူစီမအုပ်ချုပ်ခွင့်ရတဲ့သဘောမျိုးနောက်ပြီးတော့စီးပွားရေးလုပ်ပိုင်ခွင့်ရတဲ့သဘောမျိုးအဲဒါမဲ့ဘလောက်ထိခိုင်မာတဲ့လုံခြုံလုံးကြီးရှိပြီလားပြဿနာဘာမှရှိဘူးမပေါ်အောင်အဲဆက်ပြီးတော့တွားတယ်လို့ရပြီလားနောက်တစ်ခုကနောက်ပိုင်းမှာပေါ့ဘယ်လိုအဆုံးသတ်ကြမလဲအော်လက်တွေ့အဖြေရှာဖို့ကိစ္စတွေဆက်လုပ်ဖို့ကိစ္စတွေပေါ့အ
ဲ့တော့မက်စလာတို့ကလေးတင်မြောက်ဆင်နွေးဝဲမှာသဘောတူမှုမရခဲ့တဲ့တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးကိစ္စအတွက်အဓိကစိန်ခေါ်ချက်ကိုလည်းစိုင်းထွန်းအောင်လည်းကအခုလိုဆက်ထောက်ပြပါတယ
်မူဆယ်နယ်စပ်ကတော့သူကလမ်းပေါ်မှာ၄ဖွဲ့လောက်ဖြစ်နေတယ်လာရှိုးနဲ့မူဆယ်ကြားထဲမှာ KIA လည်းရှိတယ် SSPP ရှိမယ် DNLA MNDA ဆိုတော့၄ဖွဲ့လောက်ဖြစ်နေတော့ဒီအဖွဲ့တွေအများကြီးကိုကြော်ပြီးကုန်သွယ်ရေးလုပ်မယ်ဆိုတဲ့ခါမျိုးရော ဟိုစကားဆာအတွက်လက်တွေ့ချမချဆိုတဲ့ဟာမျိုးကလည်းဇလန်းနေရှိနိုင်တယ်ပေါ့ဗျာ
။ဒါအပြင်အခုတစ်ခေါက်မှာစစ်ကောင်စီနဲ့တရုတ်တို့ဘက်ကပို့အလေးပေးလာနိုင်တဲ့ရခိုင်စစ်ပွဲကိစ္စကိုလည်းဥဖေတန်းကအခုလိုဆက်ရှင်းပြပါတယ
်။အေးအေးကြတော့ညောင်သုံးပေါ်မှာပါတယ်ဆိုရင်မဲ့အဲ့ဒီဘက်မှာပေါ့နော်သူနဲ့ပတ်သက်ပြီးတော့တိတ်ပြီးတော့လှုပ်ဆောင်ရကကဏ္ဍကမရှိဘူး။တော့အရင်တုန်းကလည်းပဲအေးကတော့ရှမ်းမြောက်ရဲ့သဘောတူညီချက်ဟာအတိအကျတော့အေးထိန်းချုပ်ထားတဲ့ရခိုင်ပြည်နယ်မဆိုင်ဘူး။ဆိုတော့ဒီတစ်ခေါက်ကဒီအေးနဲ့တီးတန့်ခေါင်းစဉ်တစ်ခုတော့ဖြစ်ပေါ်လာနေတာပေါ့နော်။သူတို့ဘက်ကလည်းဆန္ဒရှိမှာပေါ့။အေးနဲ့ဒီရှမ်းမြောက်လူအပြစ်ခံရဆဲရှင်နဲ့ဆန္ဒတော့ရှိပုံရပါတယ်။အဲ့ဒီကဏ္ဍကလည်းဒီစစ်ကောင်စီတို့တော်တော်ကိုကြီးကြီးမားမားကောင်းလျှောက်เสียကောင်းတဲ့ကိစ္စပေါ့
ဒါပေမဲ့ဒီနေရာမှာတရုတ်စိုးရရဲ့ရခိုင်စစ်ပွဲပေါ်တက်ရောက်နိုင်မှုအကန့်အသတ်ကိုလည်းစိုင်းထွန်းအောင်လည်းကအခုလိုဆက်ထောက်ပြပါတယ
်မြောက်ပိုင်းခုနှစ်ဖွဲ့တည်းမှာ AA နဲ့ KIA ရဲ့ထူခြားချက်ကတရုတ်ကိုတော့မီခိုရတာမှန်တယ်ဒါပေမဲ့အလုံးစုံမနာခံလဲတခြားနေသက်တရားနေသူတို့ဟိုမှာဆာနာရိတ်ခါတို့ပို့တခြားတက်ရှုပေါက်တွေရနေသူတို့လှုပ်ရှား권နေပါတယ်ရနေတယ်ဆိုရင်အတန်ငယ်တော့သူတို့နည်းနည်းဆက်သွားလို့ရတဲ့ဟာမျိုးတော့ရှိကောင်းရှိနိုင်တယ်ပေါ့နော်
။ဒါအပြင်ဒီရခိုင်စစ်ပွဲနဲ့ပတ်သက်ပြီးအေးအေးဘက်ကစဉ်းစားနိုင်ချေပေါ်မှာလည်းဥဖေတန်းကအခုလိုဆက်ရှင်းပြပါတယ
်။ရခိုင်မှာလည်းအသက်သမဲမဲတိုက်နေတဲ့အချိန်ဒီလိုအချိန်မှာဆွေးနွေးလို့ရလကတော့တိတ်ပြီးတော့နော်မျိုးမျိုးဆက်ဆံပေါ်လာနေတာအကြောင်းတော့မရှိဘူး။သဘောလောက်တော့ဆွေးနွေးအောင်ဆွေးနွေးနိုင်တယ်။အဲဒါမဲ့အောက်ရှင်ဒီမှာရခိုင်မှာတော့တကယ်ကိုမျိုးသိမ်းတိုက်ပွဲတွေပေါ့နော်မပြတ်သေးဘူး။အဘိယောယလေအနေနဲ့ဆေးရီမချေပြည်နယ်ရဲ့အနေအထားမျိုးမရှိသေးဘူးတဆတ်ဆတ်တဲ့ area ပေါ့ဘူးတော်မောင်တော်လူစစ်တေတို့လူအဲ့ဒီမျိုးတွေကြာမယ်ဆိုရင်တော့ဟိုရခိုင်ပြည်မြောက်ပိုင်းနဲ့အလေးပိုင်းဟာတဆတ်ဆတ်တဲ့ area ဖြစ်သွားနိုင်တာပေါ့အဲ့ဒီချိန်ကမျိုးမှတိုက်ပွဲတွေရဆဲမယ်ဆိုရင်တိုင်းတာတစ်ခုခုပြင်းမြောက်တယ်လို့ပြောလို့ရတဲ့အတွက်နဲ့တူဘက်ကဆွေးနွေးတဲ့အခါမှာပို့ပြီးတော့စစ်ကောင်စီကိုဖိဖိစီစီဆွေးနွေးနိုင်မှာပေါ့အဲ့အဲ့လိုအခြေအနေမျိုးထိတော့အေးကတော့စောင့်မယ်လို့ကျွန်တော်ထင်တယ်ဗျ
အခုတစ်ခါဆွေးနွေးပွဲမှာတော့စစ်ကောင်စီဘက်ကအရင်ပုံမှန်ဥဆောင်ဆွေးနွေးသူ NSBNC ငြိမ်းချမ်းရေးဌာနအတွေ့အမှုဒုဗိုလ်ချုပ်ကြီးမင်းနိုင်မပါပဲအဖွဲ့ဝင်သစ်စုဦးရေချုပ်ဒုဗိုလ်ချုပ်ကြီးမျိုးတန်နိုင်ဥဆောင်လာချိန်မှာထူးခြားတဲ့ရလက်ထွက်ဖို့တော့ခက်နိုင်တယ်လို့လည်းသုံးသက်သူတွေကထောက်ပြနေကြပါတယ်ခင်ဗျာ
အခုတော့နိုင်ငံတကာသတင်းဆောင်မတွေကိုတလှည့်တင်ပြပါမယ်ရှင်အမေရိကန်အနေနဲ့ဂါဇာမှာဖြစ်နေတဲ့ပြည်ပခန့်တဲကပြဿနာတွေကိုဖြေရှင်းနေတယ်လို့တွေ့ဆုံဆွေးနွေးရေးကိုလည်းဆက်လုပ်နေပါတယ်တချိန်တည်းမှာပဲအမေရိကန်ကကန့်ကွက်နေတဲ့ဂျာကပဲအစ္စရေးအနေနဲ့လဲဂါဇာတောင်ပိုင်းကရာဖာမြို့ကိုမြေပြင်ထိုးစစ်ဆင်ဖို့ရှိနေပါတယ်။ VOA သတင်းထောက်အနီတာပေါ်ဝဲလ်အင်ပြူဒေါ်ကပြပို့တဲ့သတင်းဆောင်မကိုတော့ကိုငင်းချန်ကတင်ပြပေးပါမယ်ရှင
်။လူထောင်ပေါင်းများစွာရဲ့ဝမ်းနဲ့ကြေကွဲမှုတွေကြောင့်ခုနှစ်လကျော်ကြာဖြစ်ပွားနေတဲ့ဂါဇာစစ်ပွဲအဆုံးသတ်စေဖို့ကမ္ဘာခေါင်းဆောင်တွေဟာအရေးတကြီးကြိုးပမ်းနေကြပါတယ်။လူပြည့်ကျက်နေတဲ့ရာဖာမြို့ကိုအစ္စရေးမြေပြင်ထိုးစစ်ဆင်ဖို့ရှိနေတဲ့အချိန်ဂါဇာကလူတွေကလည်းကြောက်လန့်ကြဘေးကင်းရာကိုရွှေ့ပြောင်းနေရပါတယ်။အကြမ်းဖက်မှုတွေမရက်တာကြောင့်အမေရိကန်တက္ကသိုလ်တွေမှလည်းဒေါသထွက်နေတဲ့လူငယ်တွေဆန္ဒပြနေကြပြီးတခြားနိုင်ငံတွေမှလည်းကူးဆက်ပြန့်နှံ့နေပါတယ်။အခုလိုအချိန်မှာပဲအမေရိကန်အနေနဲ့အီဂျစ်နိုင်ငံကိုင်ရိုမြို့မှလုပ်နေတဲ့ဒဇာဂန်တွေပြန်လူရေးနဲ့အပြည့်ရဲ့ရေးကိုဥတီတဲ့တွေးဆုံဆွေးနွေးပွဲတွေကိုလည်းအောင်မြင်အောင်ကြိုးပမ်းနေတဲ့အကြောင်းအင်ဂျူရောအမျိုးသားလုံခြုံရေးအချံပေဂျိတ်ဆူလဗန်ကပြောပါရယ
် This particular negotiation has had its ups and downs
အခုလက်ရှိတွဲဆုံညီနိုင်မှုတွေမှာအတက်အကျတွေအတိုးဆုပ်တွေအချိုးအကွေ့တွေရှိပါတယ်ကျွန်တော်အဖွဲ့စကားမှာပြောခဲ့သလိုပါပဲဟာမတ်စ်ဖွဲ့ကအမျိုးသမီးတွေဒဏ်ရာရထားသူတွေနဲ့တက်ကြီးရွယ်တွေကိုလွှတ်ပေးမယ်ဆိုရင်မနှက်ပြန်ချက်ချင်းအပြည့်ရဲ့ရေးဖြစ်နိုင်ပါတယ်အစ္စရေးအနေနဲ့အဆိုပြုချက်ကောင်းတွေဆွေးနွေးဝိုင်းကိုယူလာတယ်လို့ကျွန်တော်တို့ယုံကြည်ပါတယ်ခွာကြီးကလည်းအပြည့်ရဲ့ရေးကိုတောင်းဆိုနေပါတယ်အဲ့လိုတောင်းဆိုနေတဲ့သူတွေအနေနဲ့ဟာမတ်စ်အဖွဲ့ကိုတွားပြီးပြောတင်တာကဇဝဲဝမ်းကိုပြန်လာခဲ့ပါအဖြေမရမချင်းကျွန်တော်တို့ဆွေးနွေးကြမယ်ဆိုတာပါပဲ
အခုလိုဆွေးနွေးပွဲတွေမှာပုတ်တိုက်မှုအစ်စ်တွေရှိနေတယ်ဆိုတာကိုလည်းသူကအတိအမှတ်ပြုပါတယ်တောင်အာဖရိကနိုင်ငံကနိုင်ငံတကာတရားရုံး ICJ မှာအစ္စရေးနိုင်ငံကိုလူမျိုးတုံးတပ်ဖြတ်မှုနဲ့ဆွဲဆိုထားတာကိုဆွေးနွေးပွဲတွေအင်ရှင်အဖြစ်လက်ခံကျင်းပပေးနေတယ်အီဂျစ်ကထောက်ခံလိုက်တာပါ
I can't say that it's helpful to
ဒီကိစ္စကြောင့် Israel နဲ့ Egypt ကြားညှိနှိုင်းနေတဲ့လူသားချင်းစာနာမှုအကူအညီပေးပို့နိုင်ရေးကိစ္စတွေအပေါ်အထောက်အကူဖြစ်တယ်လို့မပြောနိုင်ပါဘူး။ဒါပေမဲ့ Egypt, Israel, America နဲ့ကုလသမဂ္ဂတို့အားလုံးအတူတကွရှေ့တိုးနိုင်ဖို့ပူးပေါင်းလှုပ်ဆောင်နေပါတယ
်။အထူးသဖြင့် Gaza တောင်ပိုင်း Rafah မြို့ကို Israel ကထိုးစစ်ကြီးတစ်ခုဆင်နွှဲမဲ့အချိန်မှာ American ရဲ့သတင်းစကားတွေကလည်းရှုတ်ထွေးနေပါတယ်။လက်ရှိမှာတော့ Israel အနေနဲ့ပြင်းထန်ထားတိုက်ခိုက်တာမျိုးကိုပဲလုပ်ခဲ့တယ်လို့တနင်္လာနေ့တုန်းကဆူလဗန်ကပြောပါတယ် ဝါရှင်တန်အင်စတီကျူကဒေးဗစ်မကောစကီက
ဆိုယဘက်ကသတင်းချက်လက်ပေးတာကရောထွေးနေပါတယ်တခါတလေသူတို့ကရာဖာမှာဘာလို့လို့ဆန့်ကျင်ပြီးတခါတလေမှာကျွန်တော်တို့ကဆန့်ကျင်တာမဟုတ်ပါဘူးကောင်းမွန်တဲ့အစီအစဉ်ကိုမတွေ့ရသေးလို့ဆိုတာမျိုးပြောနေပါတယ်ဒါမျိုးဟာရှင်းရှင်းလင်းလင်းဖြစ်တဲ့လို့ကျွန်တော်ထင်ပါတယ
်အမေရိကန်အနေနဲ့ရှင်းရှင်းလင်းလင်းဖြစ်ဖို့ကြိုးပမ်းနေတဲ့တစ်ချိန်တည်းမှာပဲဣသရေလခေါင်းဆောင်တွေအနေနဲ့လည်းပြည်သူတွေစီကဖိအားတွေနဲ့ရင်ဆိုင်နေရပါတယ်ပါလက်စတိုင်းအကြမ်းဖက်မှုတွေကိုမီးတောက်ပိုကြီးအောင်လုပ်နေတယ်လို့ဣသရေလဝန်ကြီးချုပ်နေတန်ယာဟုကိုဆွတ်ဆွဲနေတာပါ
ကျွန်တော်တို့ကတော့အော်တိုဘာ9ရက်ဒီမှာဖြစ်ခဲ့တာတွေဟာဝန်ကြီးချုပ်နေတန်ယာဟုရဲ့တာဝန်ဖြစ်တယ်ဆိုတော့ကိုအလေးထားပြောချင်ပါတယ
်တာဝန်ရှိသူတွေအနေနဲ့ငြင်းငြမ်းရဖို့ကြိုးပမ်းနေတဲ့တစ်ချိန်တည်းမှာပဲဂါဇာကိုဣသရေလကဆက်လက်တိုက်ခိုက်နေပါတယ်ခင်ဗျာ
ခုတော့အမေရိကန်ရွေးကောက်ပွဲအကြောင်းကိုနားဆင်ကြရအောင်ပါရှင်။အမေရိကန်ပြည်ထောင်စုမှာအဓိကပါတီကြီးနှစ်ခုရှိပါတယ်။ Democrat နဲ့ Republican တို့ဖြစ်ပါတယ်။တတိယပါတီကိုယ်စားလှယ်လောင်းဆိုတာကတော့ဒီအဓိကပါတီကြီးနှစ်ခုကမဟုတ်ဘဲပါဝင်ရှင်ပြိုင်မဲ့သူကိုညှိညွတ်တာပါ။တတိယပါတီဆိုတာကသမ္မတရွေးကောက်ပွဲမှာမကြာခဏဆွေးနွေးမှုအများဆုံးကိစ္စရပ်ဖြစ်ပါတယ်။ VOA ရဲ့ပုံပြရုပ်သံမှာမအေးတန်နာကျော်တင်ပြထားပါတယ်ရှင်။
အမေရိကန်နိုင်ငံသားအများစုဟာအဓိကပါတီကြီးနှစ်ခုထဲကတစ်ခုမဟုတ်တစ်ခုကိုထောက်ခံတတ်ကြပါတယ်။ကျန်သူတွေထဲမှာတော့ပါတီဆွဲမရှိဆိုသူတွေကဘယ်ပါတီကဖြစ်ဖြစ်သူတို့အကြိုက်ဆုံးကိုယ်စားလှယ်ကိုမဲပေးကြပါတယ်။တချို့ကတော့ပါတီငယ်လေးတွေကကိုယ်စားလှယ်တွေကိုထောက်ခံတာပါ။အရေးအတွက်ဘလောက်ပဲရှိရှိတခြားပါတီအားလုံးကိုစကလုံးတစ်ခုထဲနဲ့ပဲရင်းညွှန်းပါတယ်။တတိယပါတီဖြစ်ပါတယ်။တခါတလေတတိယပါတီကကိုယ်စားလှယ်တွေဒေသနာရောဒါမှမဟုတ်ရင်ပြည်내ရွေးကောက်ပွဲတွေမှာအနိုင်ရတတ်ပါတယ်။နိုင်ငံအဆင့်ရွေးကောက်ပွဲတွေမှာတော့အနိုင်ရတာရှာရှာပါပါပါ။1853ခုနှစ်နောက်ပိုင်းကတည်းကစလို့ Republican ဒါမှမဟုတ် Democrat ကနိုင်ပါတယ်။ဒါပေမဲ့တတိယပါတီကအရေးမကြီးတာမဟုတ်ပါဘူး။ Republican ဒါမှမဟုတ် Democrat ဘက်ကထောက်ခံမှုရတဲ့တတိယပါတီကရွေးကောက်ပွဲမှာတစ်ဖက်ဖက်ကိုအားသာသွားအောင်လုပ်နိုင်ပါတယ်။တတိယပါတီတွေဟာအဓိကပါတီကြီးနှစ်ခုမေ့ထားတယ်ဒါမှမဟုတ်လေတေချာမကင်တွယ်နိုင်တဲ့ကိစ္စရပ်တွေကိုအာရုံစိုက်လို့ရှိပါတယ်။လူတို့ရဲ့ထောက်ခံမှုများများဆက်ဆာရရင်တော့တတိယပါတီတွေတင်ပြအာရုံစိုက်တဲ့ကိစ္စရပ်ကြီးတွေကိုအဓိကပါတီကြီးနှစ်ခုတည်းကတစ်ခုခုကယူပြီးတော့ဆက်လက်အကောင့်ထဲပေါ်တတ်ပါတယ
်။မတိကျမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကဘာကြီးမှာကျွန်တော်တို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်။တရင်ကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကတရင်လွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်။ကျွန်တော်တို့ VOA ကအနေရဲ့ကြားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ်။ VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာရှင်။VOA American အသံရဲ့2024ခုနှစ်မေလ16ရက်ကြာသပတေးနေ့မနေ့ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24/50/51တို့ကနေပြီးတော့ဆက်လက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းမှာတော့ဂျန်စီနဲ့အာကစားအစီအစဉ်တို့ကိုနောက်ပိုင်းမှာထုတ်လွှင့်ပေးမှာဖြစ်ပါတယ်ရှင်။အခုအရေးဆုံးတော့ Editor နဲ့ဆွေးနွေးခန်းအစီအစဉ်ကိုတင်ပြပါမယ်။နေကျက်ဗြိတိရှားရဲ့သွေးခွဲစနစ်ကြောင့်လို့တစိတ်တဒေတာအဖြစ်ပြောနိုင်ပြီးဆီယနာရှင်စနစ်အောက်ပိုမိုနေဆိုင်ခြေပြန့်လာတဲ့လူမျိုးစုပြဿနာဟာမြန်မာနိုင်ငံအနာဂတ်အတွက်ဘလောက်အရေးကြီးပါသလဲဆီယနာရှင်စနစ်လွတ်မြောက်ခဲ့ရင်ရောအလားအလာဘလို့ဖြစ်လာနိုင်ပါသလဲအက်ဒီတာနဲ့ဆွေးနွေးခန်းအစီအစဉ်မှာဥကျော်စံတာကိုမမျှသစင်အောင်ကမင်းမြန်ဆွေးနွေးထားတာကိုဒီသတင်းပတ်မှာပြန်လည်ထုတ်လွှင့်မှာဖြစ်ပါတယ်ရှင်
လာပါဦးကျော်စန္ဒာရှင
်မင်္ဂလာပါဖြာစင
်ဒီမြန်မာနိုင်ငံမှာစစ်မှန်တဲ့ Federal Democracy ဖြစ်ထွန်းမှုအတွက်ဆီယနာရှင်ကိုဖယ်ရှားရေးအပြင်နောက်တိုင်းသားပြည်တနာဘယ်လောက်ထိအရေးပါပါလဲ
သိအရေးပါပါတယ်လူမျိုးစုပြဿနာဘာကြောင့်လဲဆိုတော့ဒီလူမျိုးစုပြဿနာဟာမြန်မာနိုင်ငံမှာဖြစ်ပေါ်လာတဲ့နိုင်ငံရေးပြဿနာအလုံးရဲ့ဇင်းမြစ်ဆိုရင်တော့မှားမယ်မဟုတ်ဘူးလို့ပြောမှဖြစ်ပါတယ်မြန်မာနိုင်ငံမှာဆီယနာရှင်စနစ်ပေါ်ပေါက်လာတာဟာဒီလူမျိုးစုပြဿနာတိုင်းရင်းသားပြဿနာကိုဖြေရှင်းဖို့လုပ်နေတဲ့အချိန်ဖက်ဒရယ်ပြည်ထောင်စုလုပ်မယ်လို့ပြောနေတဲ့အချိန်မှာပြည်ထောင်စုပြိုကွဲရမယ်ဆိုပြီးတော့စစ်တပ်ကအကြောင်းပြပြီးတော့အဲ့တော့အာဏာတက်သိမ်းလိုက်တာဖြစ်ပါတယ်ဆိုတော့တိုင်းရင်းသားတွေရဲ့အခွင့်အရေးကိုလုံးဝချုပ်ကန့်ပြလိုက်တာဖြစ်တယ်အဲ့ဒီကစပြီးတော့ဆိုတော့အဲ့ဒီလူအာဏာသိမ်းပြီးတဲ့နောက်မှာ60မိနစ်နောက်ပိုင်းမှာမြန်မာနိုင်ငံတိုင်းရင်းသားအင်အားစုတော်တော်များများလူလူအကုန်လုံးလက်နက်ကင်တော်လှန်ရေးနဲ့စတင်လာကြတာကိုတွေ့ရပါတယ်ဇာသိအကြီးကြီးတဲ့ကိစ္စပါနောက်ဝင်လဲပဲဒီပြဿနာရှိနေတိုင်းရှိနေတိုင်းမြန်မာနိုင်ငံမှာနိုင်ငံရေးပြဿနာပြည်လဲဖို့ဆိုရင်အခက်အခဲကြုံရမှာဖြစ်ပါတယ်ဒီပြဿနာကိုအထူးသတိထားသင့်တယ်လို့ပြောမှာဖြစ်ပါတယ်များစွာအဲ့
ဒီတိုင်းရင်းသားပဋိပက္ခတွေကဒီအင်္ဂလိပ်ခေတ်တုန်းက divide and rule policy ဒီသွေးခွဲစနစ်ကနေပြီးတော့စခဲ့တယ်လို့ပြောရင်ရပါမလားအဲ့ပေါ်မှာဘယ်လိုမြင်ပါလဲ
ပြောရင်တစိမ့်တည်းသာအဖြစ်ရတယ်အင်္ဂလိပ်အုပ်ချုပ်တာမြန်မာနိုင်ငံကိုသာ divide and rule သွေးခွဲတာမဟုတ်ပါဘူးသူအုပ်ချုပ်တဲ့ဒေသတွေအားလုံးကသူကအုပ်ချုပ်ရေးညီဆက်နေဖို့အတွက်အရင်ရှိခဲ့တဲ့ဘဟုအစိုးရအနာရော့နဲ့ဖျော်ဖျက်ဖြစ်တော့အောင်သွေးခွဲပါတယ်အင်္ဂလိပ်ကအထင်ရှားဆုံးနမူနာတစ်ခုကြည့်မယ်ဆိုရင်အိန္ဒိယနိုင်ငံမှာမွတ်စလင်ဟင်ဒူကိုသွေးခွဲတယ်ဒီစစ်ဘာရီရေတော့စစ်ပွိုင်းမြူနီဖြစ်ပြီးတဲ့နောက်ပိုင်းမှာမွတ်စလင်နဲ့ဟင်ဒူကိုသွေးခွဲလိုက်တဲ့သူတို့ပြဿနာဖြစ်တော့နောက်လွတ်လပ်ရအောင်မွတ်စလင်ဟင်ဒူစုနှစ်နိုင်ငံကွဲပြီးတော့ဖြစ်သွားခဲ့တာဖြစ်ပါတယ်ဆိုတော့မြန်မာနိုင်ငံလည်းသွေးခွဲခံရပါတယ်တချို့ထောက်ပြတာကတော့မြန်မာနိုင်ငံမှာတောင်တန်းနေသားနဲ့မြေပြင်းကိုခွဲခြားအုပ်ချုပ်တယ်။ဒါပေမဲ့အင်္ဂလိပ်တွေကတော့သူတို့တောင်တန်းနေသားဟာအိန္ဒိယမှာလိုပဲစော်ဘွားတွေရဲ့နယ်ကိုစီကြထားလို့ပဲစီကြအုပ်ချုပ်ခဲ့တာ။ချင်းတွေကိုစုပြီးတော့ပဲသူတို့စီကြအုပ်ချုပ်တယ်မြေပြင်းနဲ့အုပ်ချုပ်စနစ်မတူဘူး။ရှိခဲ့တဲ့ဗမာပြည်ရဲ့ဗဟိုဆွေအင်အားရောနယ်ဖို့အတွက်အဲ့လူတွေကိုနှိမ်နှင်းတဲ့နေရာမှာသုံးပြုတဲ့တိုင်းရင်းသားတွေကိုစစ်စစ်သားအဖြစ်နဲ့ထည့်တယ်။အဲ့လိုမျိုးတွေသူကအချင်းချင်းမုန်းတောင်လုတဲ့ဆွဲသဘောပြပါတယ်။နောက်တချို့ပညာရှင်တွေထောက်ပြတာကလူမျိုး135မျိုးဆိုတာတကယ်တော့အင်္ဂလိပ်လက်ထက်ကတည်းကအင်္ဂလိပ်ရဲ့ language တွေပေါ့ဘာသာဗေဒပညာရှင်တွေသူတို့ကဒါအပြောတတ်တွေ amateur language တွေသူတို့ကမြန်မာနိုင်ငံမှာဘာသာစကားဘယ်လိုမျိုးကွဲရဲဆိုတော့သူတို့သူတွေနဲ့လုပ်ပြီးလွတ်ခဲ့တာကြီးပိုးတော့လည်းကောင်းတယ်ချင်းတော်မှာဆိုရင်တင်တော့ချင်းတော်ဝင်သွားတယ်တကယ်ချင်းကချင်းတကယ်ချင်းကတော့ငါ့ကိုဖြင်းစားတယ်မင်းပြောလို့မရဘူးမင်းတစ်ခါလုံးလျှောက်သွားတော့တရားနဲ့တရားတော့မတူဘူးတဲ့လှုပ်ဆက်တာဆိုတော့အဲ့လိုဟာကိုသူကတမျိုးတမျိုးစီသတ်မှတ်လို့ပဲဖြစ်မလဲအဲ့လိုသတ်မှတ်ပြီးတော့ထားခဲ့တယ်အဲ့ဒီသတ်မှတ်ထားတော့ပိုးဆိုးတာကဗမာပြည်မှာဆက်ပြီးတော့ကျင်းသုံးတယ်လူမျိုး135မျိုးတော်လန့်ရေးအဲ့ဒါအကုန်လုံးအဲ့ဒါထားပြီးခြားရအောင်ဟောပဲငါတို့အခွင့်ငါတို့အခွင့်ဆိုပိုးပြီးမြလာမယ်ထင်တယ်ဥလိုမှာတဖြည်းဖြည်းမြလာပြီဒါလူတွေကြိုက်ချင်မှကြိုက်မယ်ဒီလူစကားပြောရင်တကယ်တော့အဲ့ဒါကိုနိုင်ကမှားနေတယ်ဆိုတိုင်းရင်းသားတွေကိုဒီလူမျိုးစုတွေကိုသူတို့ရဲ့ယဉ်ကျေးမှုဘာသာစကားဘာညာဖော်ထုတ်ခွင့်ပေးပါအဲ့ဟောက်ပေးရမယ်ဘ ਹੁ အစိုးရမှလည်းပဲသူတို့ကိုစားပြုမှုအပြည့်အဝပါမယ်တို့မဲ့လူမျိုးရေလို့သတ်မှတ်တဲ့နေရာမှာနိုင်ငံသားမှာမြန်မာနိုင်ငံသားဆိုပြီပြီပေါ်အဲ့ဒီမှာရခိုင်ဗမာကရင်ခင်အမလေးစီကြခွဲထားပြီးဗုဒ္ဓဘာသာမြန်ခရစ်ယာန်ဆိုတဲ့လူတွေပတ်ပုံနေမှာအဲ့လိုဟာကိုနိုင်ငံသားမှတ်ပုံနေမှာအဲ့လိုထည့်ထားတာသိပြီးတော့ဆရာပါပါကဘာမှသိမတွေ့ဘူးအဲ့ဒါကိုနှိုက်ကခွဲခြားထားတဲ့စနစ်ဖြစ်ပါတယ်အဲ့ဟာကိုလုံးဝဖယ်ပြစ်နိုင်ဖို့လိုပါတယ်တို့မဲ့တစ်ချိန်တည်းမှာပဲဒီတိုင်းရင်းသားတွေရဲ့ဒီစီမှုကိုအသိမှတ်ပြုဖို့လိုတယ်သူတို့ရဲ့ပြည်ထောင်စုထဲမှာနေတဲ့အထက်မှာပေါ်လေသူတွေကင်ဂျမာကိုသူတို့ဖန်တီပိုင်ခွေးသူတို့ဖိနိချုထဲခွေးမရှိရနောက်တရားစတာတွေကိုမြန်ပြတာရသူတို့အကျိုးခံစားခွင့်ရှိအောင်လုပ်ပေးတာအကုန်လုံးလုပ်ပေးဖို့လိုပါတယ်အဲ့လိုဆိုရင်တော့ဒါအဲ့ငါတို့ဘယ်လူမျိုးဘယ်ဘာသာဆိုတာမျိုးသိပြီးတော့ထားတဲ့တင်းမာတဲ့ဟာသဘောထားရရောပါသွားနိုင်တယ်လို့ထင်ပါတယ်
ဒါပေမဲ့လွတ်လပ်ရေးရပြီးတာပဲနှစ်ပေါင်း80နီးပါးရှိပါပြီဒါတွေကိုမပြင်နိုင်သေးပါဘူးလား
လွတ်လပ်ရေးတိုက်ပွဲကိုနိုင်ကစတဲ့မှန်ရလားဒီကိစ္စနဲ့ပတ်သက်ပြီးတော့ပြောရင်ပြောလို့ရမယ်ထင်ပါတယ်တချို့ပညာရှင်ကထောက်ပြကြပါတယ်အဲဒါကိုလည်းပဲလွတ်လပ်ရေးတိုက်ပွဲမှာပထမဆုံးကမြန်မာနိုင်ငံမှာအမျိုးသားစစ်တပ်နိုးကြားလာတယ်ပေါ့လေအင်္ဂလိပ်အုပ်ချုပ်ရေးတော်ကြတဲ့အခါမှာအဲ့မှာ MP ဘူးစင်တို့ဘာလို့လန်လန်သွားပြီးတော့ဒါဒိုင်ယာခီအုပ်ချုပ်ရေးတို့တပြည့်ဟုံမှုတို့အဲ့ဒီဟုံမှုတို့ဒိုင်ယာခီတို့တောင်းဆိုကြတဲ့လူဟာဒါတကြီးပြောရင်အင်္ဂလိပ်ခေတ်ပညာတတ်တွေဘီလက်ပြန်တွေဘာရစာကြီးတွေနိုင်ငံတော်ဥပဒေကိုကြွန့်ကျင်တဲ့အင်္ဂလိပ်အုပ်ချုပ်ရေးဒီမိုကရေစီကိုနားလည်တဲ့အင်္ဂလန်မှာအုပ်ချုပ်ရေးတူတက်တာကြီးပြီးတော့အဲ့လိုတစ်စင်းတူတက်ဖို့လိုချင်တယ်။နောက်ပိုင်းမှာဗမာပြည်မှာဒုမအစည်းအရုံးဒါအထူးသဖြင့်ကတော့1930တောင်သူလယ်သမားအရေးတော်ပုံစီးပွားပြက်ကဖြစ်ပြီးနောက်မှာလယ်သမားတွေအရေးဟာသိအရေးကြီးလာတယ်ဆိုတော့အဲ့ဒီဟာတွေနဲ့အတူ ကျောင်းသားတွေပေါ့လေရန်ကုန်တက္ကသိုလ်ကျောင်းသားတွေကသိပြီးတော့တက်ကြွလာပြီးတော့အေးအေးဦးစားပေးလာကြတယ်ဒုမအစည်းအုံပေါ်ပေါက်လာတယ်သခင်မျိုးဟေးဒုမမာဆူပြီးတော့ဖြစ်လာတယ်အမျိုးဘာသာศาสနာဆွဲကုကြီးညာချက်ကိုလည်းပဲသိပြီးတော့တည်လောင်းအောင်လုပ်လာကြတယ်ဆိုတော့အဲ့ဒီဟာတွေကဘမင်းစင်ထရစ်ပေါ့ဗမာကိုကိုစားပြည့်တဲ့ဘောမျိုးဖြစ်နေတယ်နောက်ပိုင်းမှာတော့သူတို့ပြန်ဟာဗမာဒုမသခင်မျိုးဟေးဒုမဆိုတာမြန်မာတိုင်းငံလုံးကိုစားပြည့်တဲ့ဘာပဲပြောပြောတချို့ကအဲ့ဒါကိုသိမပါကြင်ကြဘူးနောက်ပြီးတော့အမျိုးဘာသာศาสနာဆိုရလဲပဲကောင်းပါတယ်ဒါပေမဲ့ဘယ်အမျိုးလဲသူတို့ကပြောရသလိုပဲเนาะအဓိကတိုင်းရင်းသားတွေမြင်ရတာဗမာလူမျိုးဘာသာဆိုတာဗုဒ္ဓဘာသာလို့ပြောထားတော့ဗုဒ္ဓဘာသာမဟုတ်တဲ့တိုင်းရင်းသားတွေချင်းတို့ကချင်းတို့ကရင်တို့အများကြီးပဲခရီးရန်တွေဆိုသူတို့ပဲမသောတာမှလဲဆိုတာမျိုးဖြစ်တယ်ဆိုအဲ့ဒီဟာတွေကိုအခြေခံပြီးတော့ဖြစ်လာတဲ့လွတ်လပ်ရေးကြိုးပမ်းမှုဆိုတော့စကြေကသတိမမှန်ဘူးလို့ပြောရင်လည်းပဲပြောလို့ရမယ်လို့တချို့ကမှတ်ချက်ချရတွေးရပါတယ်ဒါပေမဲ့အဲ့ဒါကိုနောက်ပိုင်းမှာပြင်ဖို့ဆိုတာပြင်နေခဲ့ဘူးခုနကပြောတဲ့60နှစ်အနာသီမေးနောက်မှာဘာမင်းစင်ထရစ်ပူပြီးရဖြစ်လာပြီးတော့တိုင်းရင်းသားအခွင့်အရေးလုံးဝမရှိဖြစ်တော့တိုင်းရင်းသားတွေကအကုန်လုံးပုံငန်းထကြွလာကြတာတွေ့ရပါတယ်ဆိုတော့အဓိကအဲ့ဒါပါပဲ
ဒါပေမဲ့ဒီနောက်ပိုင်းမှာ NLD အစိုးရလက်ထက်မှာတော့ဟိုဒုတိယပင်လုံညီလာခံနေခေါ်ပြီးတော့ဆွေးနွေးခဲ့သေးတယ်မဟုတ်ပါဘူးလား
သိကောင်းတဲ့အလားလားပါအဲ့ဒါအဲ့ဒီကမျော်လင့်ချက်ကအများကြီးတက်ခဲ့ပါတယ်လူတိုင်းဟာတိုင်းရင်းသားတွေလည်းပဲအကုန်လုံးပါဝင်ပြီးတော့ဆွေးနွေးကြတယ်ဒါလက်ခံကြတယ်ဘာညာလုပ်တယ်နောက်ပိုင်းမှာလည်းပဲတချို့မပါဝင်တချို့မကြည်လည်မှုလည်းနည်းနည်းရှိရပါတယ်ဒါကတော့တစ်ခါတည်းမပြီးဘူးရေရှည်ဆွေးနွေးရမယ့်ကိစ္စပါသူတို့ဟာကျူစွစင်းတဲ့အဖြေတွေအဖြေကောင်းတွေရလက်ကောင်းတွေထွက်ပါတယ်ဒါပေမဲ့ NLD ရဲ့သဘောထားကိုလည်းပဲတချို့ကမကြည်နိုင်ဘူးအဲဒီဆွေးနွေးရဲ့အခါမှာလည်းပဲစစ်တပ်ကသိထလကနန်လုတ်တယ်ဆိုရဲအထောက်ထားတချို့လည်းကျွန်တော်ဖတ်ရပါတယ်စာအုပ်ထဲမှာအဲ့အတွင်းသီးလူရေးတဲ့စာအုပ်ကျွန်တော်နာမည်ဖော်ထုတ်ပြီးတော့မကူကတော့ဒီမှာအဲ့မှာချင်းဘက်မှာပြည်လည်းမှုဘာညာရနေပြီးအများကြီးချင်းပြင်းတဲ့ဟာစစ်တပ်ကသွားပြီးတော့တိုက်ပလိုက်လို့လက်မထုတ်ဘူးကိစ္စပြတ်သွားတဲ့ဘာညာဆိုရဲအထောက်ထားသူရေးထားတာတွေ့ရပါတယ်ဆိုတော့အဲ့ဒါမျိုးတွေဖြစ်တယ်နောက်ပိုင်းမှာ NLD ကိုနှိုက်ကလည်းပဲတိုင်းရင်းသားတွေကိုဒန်းလူခွေသတ်မှတ်တာနဲတယ်လို့တိုင်းရင်းသားတွေကမြင်ကြတယ်အာ NLD ပါတီကလူတွေကအတိုင်းသားပါတီတွေကလူတွေကိုသူတို့အစိုးရဖွဲ့ရခါမှာပထမအကြိမ်တွေကတယောက်တိုင်းရင်းသားတွေကိုလက်ဖြတ်လက်ခောက်ပြီးတော့သူတို့ individually တူချင်းခေါင်းခေါက်ရွေးတယ်ပါတီကိုကိုစားပြုပြီးတော့ရွေးတာမဟုတ်ဘူးအတိုင်းသားတယောက်ပါရင်ပြီးတော့ဆိုပြီးရွေးတယ်ဆိုတော့သူတို့ကလက်မခံကြပါဘူးအဲ့လိုသဘောမျိုးအများကြီးရှိကြပါတယ်။နောက် NLD ပါတီကိုနှားကသူတို့ပါတီဒီတိုင်းရင်းသားအလုံးပြည်ထောင်စုသားအလုံးကိုကိုစားပြုတယ်မှန်ပါတယ်သို့တော်လည်းပဲတိုင်းရင်းသားတွေအဲ့လိုမခံစားဘူးအဲ့ဒီထက်မှကိုစားပြုဆိုတော့ဘယ်နှယောက်ပါလို့လဲအဲ့မှာနောက်တိုင်းသားဘယ်ခုကွန်ပဏီတဲ့မှာဘလို့စီမံခံခွဲတဲ့အထက်မှာတကယ်အနာပိုင်တဲ့အထက်မှာဘယ်သူပါတယ်လဲဆိုတာမျိုးမြင်ကြရတဲ့အကြောင်း NLD ကိုလည်းပဲသူကအယုံကြည်နည်းနည်းယောနေလာတာလည်းဖြစ်ခဲ့ပါတယ်ဆိုတော့အလားအလာစိတ်ကောင်းတော်လည်းပဲထင်တော့ရှိမတွေ့ခဲ့ဘူးနောက်ဒုတိယအကြိမ်ရွေးကောက်ပွဲတိုင်ပြီးတော့ NLD တက်လာပြီးရင်တော့ဒီဟာတွေပြင်ပြီးတော့ကောင်းအောင်ဆက်လုပ်ဖို့ဆန္ဒရှိကောင်းရှိခဲ့ပါလိမ့်မယ်ဒါပေမဲ့မလုပ်ခင်မှာအနာသိမ့်လိုက်တော့ဒုံရင်းပြောင်းသွားတာပဲတပေါ်
လက်ရှိအခြေအနေမှာစစ်ကောင်စီကဖက်ဒရယ်အရေးကိုဟိုအဓိကထားပြီးတော့ပြောလာပါတယ်အဲ့ဒါကဘယ်လောက်ထိဖြစ်နိုင်ချေရှိပါလဲ
မယုံပါဘူးစစ်တပ်ကပြောကြတယ်ကစောစောပြောတာပဲဒီဖက်ဒရယ်စလုပ်ဖို့ဟာပြည်စည်းကြရတာကစစ်တပ်ရဲ့အာဏာသိမ်းမှုကြောင့်ပြတ်သွားတာပါဆိုတော့ဒီစစ်အာဏာရှင်စနစ်ဆက်လက်တည်မြဲနေတဲ့ဖြစ်ကတော့ဒီဟာကိုသူတို့အကြောင်းပြပြီးတော့ဖယ်ရှားနေမှာပါပဲအခုတခုသူတို့ကတော့ပြောမှာပဲပြောပေမဲ့အခုတိုင်းရင်းသားတွေကတိုက်လာကြတယ်တော်တော်လေးနိုင်ငံရေးကသူတို့ထွက်ပေါက်စရာတဲ့အထက်မှာလူမျိုးရေးပြဿနာတွေဖန်တီးနိုင်တဲ့အလားအလာတွေအများကြီးတွေ့လာရတယ်လေဥပမာအဖြစ်ရခိုင်ဘက်မှာဆိုရပါစို့နော်အေအေကတိုက်လာတာအဲ့မှာဒီဘက်ကမွတ်စလင်ဘာသာဝင်တွေကိုလက်နဲ့တက်စီတော့တိုက်ဆိုတော့ပြင်းထန်သူတို့ကတော့သတိပေးစရာတွေထပ်တာတွေ့ပါတယ်အာဒီလိုလူသွေးခွက်နေတယ်ငါတို့သတိထားမှာဖြစ်တယ်သူနည်း၎င်းပါပဲနေရာတစ်ခါမှာအဲ့မျိုးဖြစ်လာနိုင်ပါတယ်ဆိုတော့ဒါစိတ်သတိထားပါတယ်ဒီလိုပရိယေမျိုးကိုထွက်ပေါက်ဖြစ်ဆရာနာရှင်စနစ်မှာဆက်ဆက်လုံခဲ့ဘူးလားလဲရှိပါတယ်ဆိုတော့ဒါသိအရေးကြီးတယ်ဟိုတက္ကသိုလ်မှာဆန္ဒပြပွဲဖြစ်တုန်းကဥသံအေးခင်တုန်းကလားအိမ်မှာတိုင်းရင်းသားတပ်တွေခေါ်ပြီးတော့ဇင်းတို့ငယ်အုံးမဲထင်တဲ့အခါမှာဟိုမှာတိုင်းရင်းသားတပ်တွေခေါ်ပြီးတော့ပြစ်ခိုင်းတယ်ဘာညာဆိုရဲတချို့ကမှတ်မှတ်ရပြောနေရတာရှိအဲ့လိုမျိုးတွေသူကတနည်းနည်းသူတို့လုတာတွေလုတတ်ပါတယ်သိသိကြီးချမှာဖြစ်ပါတယ်ဆိုတော့စစ်ကောင်စီကလုပေးမယ်ဆိုတာတော့တိုင်းရင်းသားတွေလည်းယုံကြလိမ့်မယ်မဟုတ်ပါဘူးစစ်တပ်ကသာအဲ့လိုလုထင်တဲ့စိတ်ဓာတ်ရှိခဲ့ရင်ဟိုပြည်ထောင်စုဒီတန်းခိုင်မြဲရေးဘာညာဆိုတဲ့ကြွေးကြော်တယ်လို့ခဲ့တဲ့နှစ်ပေါင်းများစွာကြာခဲ့ပြီအခုမှပဲသူတို့ထိနာနေတဲ့အခါမှာဒီဟာကိုကျယ်ကျယ်လောင်လောင်ပူအော်လာတာကတော့ယုံတဲ့လူတော့စိတ်မရှိတော့ဘူးလို့ထင်ပါတယ်တချို့ကလည်းယုံမှာပေါ့လေကြောင်မြုံပြန်ဒါပေမဲ့တော်တော်များများကတော့မယုံကြည်ကြဘူးလို့ ကျွန်တော်သိရပါတယ်ခင်ဗျာ
ဟုတ်ပါတယ်အဲ့တော့ဒီတစ်ချိန်တည်းမှာပေါ့ဗမာပါဝင်တိုင်းသားတွေကလက်တွဲပြီးတော့ဆီယနာရှင်ကိုတိုက်နေတယ်ဆိုတော့ညီညွတ်ရေးအလားဘယ်လိုရှိပါလဲ
သိကောင်းပါတယ်အဲ့ဒါမျောလင်းချက်ပါပဲအခုအချိန်ထိကတော့သူတို့ဟာသိပြီးတော့ညွန့်ညွန့်နဲ့တိုက်ကြတာတွေ့ရပါတယ်နောက်ပြီးတော့တချို့ဒေသတွေဟာဒေသလိုက်တော်လေးလွတ်မြောက်တဲ့နေမျိုးတွေထူထောင်နိုင်ကြပြီဖြစ်တယ်။ချင်းတို့ကချင်းတရားတို့ကချင်းမှာလည်းတည်များရှိပါတယ်။အဲ့ဒီဒေသတွေကချင်းတို့သူတို့ဟာခွဲထွက်မယ်ဘာညာစီကြဆိုတာဘာမှပြောအေးအေး even သူတို့ကလည်းပဲအဲ့လိုခွဲထွက်မယ်ဆိုရဲစကားမပြောဘူးငါတို့တနိုင်ငံလုံးအတွက်လုပ်မယ်ဆိုတဲ့သဘောကိုပြောနေရတယ်။စိတ်တန်ဖိုးရှိပြီးတော့မျောလင်း jet ဟာတက်ဆရာကောက်ပါတယ်။ပြည်သူတွေကတော့ဒီတိုက်ပွဲကာလမှာတော့ရှင်ရဲ့ဒုက္ခမျိုးစုံကြုံရတော့လည်းပဲအဲ့ဒီစကားကတော့အားတက်စရာစကားဖြစ်လိမ့်မယ်လို့လူတိုင်းကသုံးသပ်ကြပါတယ်သူတို့အဲ့လိုပဲတကယ်တမ်းတိုက်နေကြတာပဲသို့ပေမဲ့အဲ့လိုမှန်မှန်ကန်ကန်ပေါ့လေဆက်ပြီးတော့အရှင်ရတော့ဖို့လူပါတယ်ဘုမမြန်မာနိုင်ငံသမိုင်းမှာဖက်စစ်တော်လှန်ရေးတုန်းကလည်းညီညွတ်ခိုက်ရတယ်ပြီးတော့တယောက်တယောက်ပြန်ပြီးတော့တိုက်ကြခိုက်ကြတယ်ရှိရဲဆိုတော့ပြန်ပြီးတော့တိုင်းသားစီလူမျိုးရဲ့ပြက်သွားတယ်အဲ့လိုမဖြစ်ဖို့အရေးကြီးပါတယ်အဲ့ဒါကိုသူသတိထားရမယ်လို့ထင်ပါတယ
်ဟုတ်အခုနောက်ဆုံးမေးချင်တာအခုဒီချီနေဒီမှာပေါ့ဟိုရှေ့ကိုအကောင်းမြင်နိုင်ပြီလို့ပြောလို့ရနိုင်မလား
အကောင်းမြင်မယ်ဆိုရင်တော့အတိတ်ကတော့ဒီပြဿနာနတ်တာရှည်ရောကြီးပါဖြည်းဖြည်းစေးမီလိုနဲ့ကုလို့မရဘူးကျွန်တော် personally ပို့ဖို့ရမြင်တော့ကျွန်တော်မျိုးဆက်သစ်လူငယ်တွေ generation z တို့ခါ gen z သူတို့သိအကောပါတယ်ဒီလူငယ်တွေဟာအကုန်လုံးဆွန့်လွတ်ရဲတယ်သူတို့မှာနောက်ပြီးတော့သူတို့ဟာအယူအဆအောင်လည်းဆွန့်လွတ်ရဲတယ်ဘယ်ဘာသာမှလည်းသူတို့မခွဲဘူးဘယ်လူမျိုးမှလည်းမခွဲရဘူးကြားမှခွဲကြတာလည်းသူတို့မလို့ခြင်းရဘူးအကုန်လုံးတပေါင်းတည်းလုံမယ်ဆိုတဲ့သဘောခေါင်းဆောင်မှုအခမ်းမှာဒီမျိုးဆက်သစ်တွေပါဝင်လာပါစေလို့ဆုတောင်းပါတယ်အဆုံးဖြတ်ပေးနိုင်တဲ့အခမ်းမှာအဲတမျိုးကြားလူကြီးတွေသူတို့အမြင်နဲ့ညီပဲလုံနေတာတဲ့ဒီလူငယ်များရဲ့အတွေးခေါ်သိအရေးကြီးပါတယ်နောက်ပိုပြီးအရေးကြီးတာ education ပညာရေးစနစ်ဖြစ်ပါတယ်ကျွန်တော်အများအားပြောတယ်လို့ပညာရေးဟာတော်လှန်ရေးပါပဲ education is revolution အဲ့လိုပြင်ရမှာဖြစ်ပါတယ်ဆိုတော့အဲ့လိုပြင်နိုင်ရင်တော့လာလာစပီကောက်မယ်လို့မျှော်လင့်ပါတယ်တကယ်လို့ဒီအခွင့်လန်းရှိနေတဲ့အချိန်ပေါ့လေဒီအခွင့်လန်းလည်းမသုံးနိုင်ဘူးဆိုရင်တော့နောက်လာမယ့်မျိုးဆက်တစ်ဆက်တစ်ဆက်ကတော့အဲ့လိုပဲသင်တရားဆိုးရမှာကျင်းလည်နေရအောင်မယ်လို့ထင်ပါတယ်ညီငယ
်ဟုတ်ကဲ့ပါဦးကျိုးစန္ဒရှင်အခုလို့ဆွေးနွေးသုံးသပ်ပေးရတဲ့ကျေးဇူးတင်ပါတယ
်ဟုတ်ပါတယ
်အခုတော့သတင်းပတ်ဆင်ခန္ဓာတစ်ခုဖြစ်တဲ့ Gen Z အစီအစဉ်လှည့်ပါရှင်။ American ပြည်တော်စုမှ Israel ဆန့်ကျင်ရေးဆန္ဒထုတ်ဖော်တဲ့ကျောင်းသားတွေကိုဖမ်းဆီးပြီးတပိတ်စခန်းတွေကိုပိတ်သိမ်းတဲ့အတွက် American ရဲ့ Democracy ဟာခေတ်နောက်ပြန်ဆွနေပြီလားလို့ Massachusetts တက္ကသိုလ်မှာကျောင်းတက်နေတဲ့မြန်မာကျောင်းသူ Matt Siran ကပြောသလို American ရဲ့စနစ်ကြီးတစ်ခုလုံးကတစ်ဖက်ကိုပဲအားပေးတဲ့သဘောရောက်နေတယ်လို့လည်း Tap University မှာကျောင်းတက်နေတဲ့ကိုတော်ထက်ကပြောပါတယ်။အခုဆိုရင်ကမ္ဘာအနှံ့ကတက္ကသိုလ်တွေကိုပြန့်နှံ့သွားတဲ့အမေရိကရဲ့တက္ကသိုလ်ကြီးတွေကပါလက်စတိုင်တက်ချွာလှုပ်ရှားမှုတွေနဲ့ပတ်သက်ပြီးအမေရိကမှာကျောင်းလာတက်နေတဲ့မြန်မာကျောင်းသားတွေရဲ့အမြင်ကိုမက်ခင်လေးကဂျန်စီပြည်သက်တွေအတွက်ဆက်သွယ်စကားပြောထားပါတယ်ရှင်
ဟေ့ဂျန်စီတို့တချင်ရောက်ပြန်ပြီနော်ဂျန်စီတွေအမေရိကမှာရှိတဲ့တက္ကသိုလ်ကြီးတွေမှာကျောင်းသားလူငယ်တွေကဘာကြောင့်မလို့ဆန္ဒပြနေကြတယ်လို့ထင်တယ်ဒီလိုကမ္ဘာထိပ်တန်းတက္ကသိုလ်ကြီးမှာကျောင်းသားတွေဆန္ဒပြနေတဲ့အပေါ်မြန်မာနိုင်ငံကနေပြီးတော့ကျောင်းလာတက်တဲ့ကျောင်းသားလေးတွေအမြင်ကဘယ်လိုရှိနေလဲ
ကျွန်တော်အနေနဲ့ကတော့ပုံပုံလင်းပြောရမယ်ဆိုလို့ရှိရင်တော့ pro palestinian bias ကတော့ရှိပြီးသားပေါ့ဒါကျွန်တော်အနေနဲ့ဒီကဖေးရဲ့ဝတ်ထားတဲ့ဥစားလဲဒီ two symbol တစ်ခုအနေနဲ့ပြရတဲ့ဘောမျိုးဖြစ်တာပေါ့ဒီ issue က US foreign policy မှာလဲအဓိက issue တစ်ခုဖြစ်နေတဲ့ဥစားပါတာပေါ့Israel တီထောင်ကတဲ့ကက US Israeli relationအနေနဲ့ကော security procedure အရာကောအလုံးကချိတ်ဆက်မှုတွေရှိနေတယ်။ company မျိုးစုံကျွန်တော်တို့ defense company မျိုးစုံကချိတ်ဆက်ရှိနေတယ်။ဒီ system G တစ်ခုလုံးကိုကဟိုတစ်ဖက်ကိုပဲအားပေးတဲ့သဘောမျိုးရောက်တယ်။ဒါကကြတော့ဒီ policy establishment ကျွန်တော်တို့ဒီဘက်က US ကခေါင်းဆောင်နေနေဒီတိုင်းကြားရမှာပဲတွန်းလို့မရဘူးဆိုပြီးတော့ကျောင်းသားတွေကယူဆတာပေါ့။အခုဖြစ်ပေါ်လာတဲ့Israeli defense forces ကကမ္ဘာလုံးတဲ့ war crime တွေကိုဘိုင်ဒန်အနေနဲ့အခုဟိုချင့်ချိန်မှုမရှိဘဲနဲ့သူတို့ limitation မရှိဘဲနဲ့ military support ပေးရကိစ္စတွေကိုထောက်ပြချင်တယ်
အပြစ်မဲ့ပြည်သူတွေကိုတတ်တဲ့
အရေးကိုပေါ့နော်ကိုယ်နိုင်ငံမှာမဖြစ်ရင်တောင်မှတခြားနိုင်ငံမှာဖြစ်တဲ့ဥစ္စာတွေကိုဒီចောင်းသားလူငယ်တွေရဥစ္စာပြီးတော့မှဒီဆန္ဒပြပြီးတော့မှဒီလိုမဖြစ်သင့်ဘူးဆိုတဲ့ဟာမှာကျွန်တော်ကတော့ထောက်ခံတယ်ပေါ့နော်အဲ့လိုမျိုးအားပေးပါတယ်ဟုတ
်ចောင်းသားတွေကထုတ်ဖော်နေတဲ့အတွက်ဆန္ဒတွေကိုတကဘာလုံးကနေပြီးတော့အယုံဆိုင်လာနိုင်တာကိုတွေ့ရတယ်ပေါ့အယုံဆိုင်နေတာကိုတွေ့ရတယ်အတန်ရှင်းအရင်ရတာကိုတွေ့ရတဲ့အတွက်ကျွန်တော်ကတော့ထုတ်ဖော်တင်တယ်လို့တော့ကျွန်တော်မြင်ပါတယ်ခင်ဗျာဟုတ်
လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ရှိတဲ့အမေရိကလိုနိုင်ငံကတက္ကသိုလ်တွေရဲ့ debate ခန်းတွေကိုအင်အားသုံးဖယ်ရှားခဲ့တဲ့ပေါ်သူတို့ရဲ့အမြင်တွေက
ကျမကတော့တော်တော်အံ့ဩမိရယ်ပေါ့နော်ဘာဖြစ်လို့လဲဆိုတော့ဒါကကျမတို့နိုင်ငံမှာဆန္ဒပြတော့ကဆိုဒီမိုကရေစီနိုင်ငံမဟုတ်ဘူးစစ်တပ်ကအာဏာသိမ်းတဲ့နိုင်ငံပေါ့နော်ကျမအနေနဲ့ဆိုရင်ဒီအမေရိကန်နိုင်ငံရဲ့ဒီမိုကရေစီကနောက်ပြန်ဆုတ်နေတာလားဆိုပြောမှမေးခွန်းထုတ်စရာတောင်ဖြစ်တယ
်ကျွန်တော်မြင်တော့ရဲတပ်ဖွဲ့နေတာဘယ်လိုမျိုးလဲဆိုတော့ဒါက public နေရာတွေပေါ့နော်အဲအာကိုမင်းတို့ကဥစည်းထားတဲ့အတွက်ဒါကြီးကဒီ law ချုပ်ပေါက်တယ်ပေါ့နော်အဲအတွက်ကျောင်းသားတွေကိုဖမ်းဆီးရိုက်နှက်ပြီးတော့မှတို့အဲ့လိုမျိုးဖမ်းဆီးသွားတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ
အစ္စရေးနဲ့ဗန်နာယီအရာဆက်ဆက်မှုရှိနေတာတွေကိုဖြတ်တောက်ဖို့အတွက်ကျောင်းသားတွေကတောင်းဆိုတဲ့အပေါ်မှာရောသူတို့ရဲ့အမြင်တွေကဘယ်လိုရှိနေလဲ
ကျွန်တော်ကျောင်းအကြီးတော်တော်များများဆိုလို့ရှိရင်တကယ် billion ချီပြီးတော့ investment ရှိရယ်အဲ့ကြားရပဲတချို့တဝက်က Israel company နဲ့ဆက်တဲ့ investment ရှိရပေါ့အဲ့ထဲမှာကိုပဲ Israeli defense company Israel Lenity Twin company တွေကကြီးစားနေအစဟိုလေယံတီ invest လုပ်ထားတဲ့ investment လေးရှိရပေါ့ကျောင်းသားတွေအနေနဲ့တော့ဒီ issue ကိုကင်ပြီးတော့ထောက်ပြသွားတာပေါ့ဒီ university ကနေစပြီးတော့ဟိုတော့ action ယူလို့ရတဲ့ကိစ္စတစ်ခုဖြစ်နေပါတော့ဒီ divestment လုပ်တဲ့ဟို tactic ကအောင်မြင်တယ်လို့ထင်တယ်ဘာလို့ဆိုအရင်တည်းကလည်းဒီလိုမျိုး tactic တွေကြောင့် US public policy ကို public perception ကိုပြောင်းနိုင်ခဲ့တယ်ဒီ South Africa divestment ကိစ္စမှာဆိုလို့ရှိရင်တကယ်လည်းထီထီရောက်ရောက်တကယ်ပြောမှဆိုလို့ရှိရင်ဟိုကြည်စံတစ်ခုကို10ဒေါ်လာဆိုလို့ရှိရင်တကယ်လို့ဟို million ချီပြီးတော့ short ချနိုင်မှဆိုလို့ရှိရင်လည်းသူ့အနေနဲ့သူ short ချနိုင်ကိုရီကိုရီမြန်မာယူမှဆိုလို့ရှိရင်လည်းဘွိုက်ကော့လို့တာဒီ BR အစစတလိုရီကုမ္ပဏီထီအားလုံးတိုင်းပေါ့ဆိုတော့ဒီလောက်အဲ့လောက်ထိသွားစရာလိုချင်မှတော့လိုမယ်ဒီကိစ္စမှာဒါပေမဲ့ဘယ်လိုပဲဖြစ်ဖြစ်ကျွန်တော်တို့ဆီမှာလည်း example ရှိတယ် US မှာလည်း example ရှိရယ်ဒီ diverse လုပ်တဲ့ boycott လုပ်တဲ့ဆိုတဲ့ tactic ကအောင်မြင်တယ်ဆိုပြီးတော့ပေါ့
ဒီလှုပ်ရှားမှုတွေကလူမျိုးရေးကိုအခြေခံတဲ့မုန်းတိမှုတွေစီကိုရောက်သွားနိုင်ခြင်းရှိနေလား
မုန်းပွားရတော့ရောက်နေပြီသားလို့တောင်ပြောလို့ရတယ်ပေါ့နော်အခုဆိုရင်ဂျိုးចောင်းသားတွေအနေနဲ့ဆိုလို့ရှိရင်လည်းចောင်းမှာသူတို့ safe ဖြစ်မယ်လို့တော့မထင်မိဘူးပေါ့နော်သူအကုန်လုံးကလည်းပြောမယ်ဆိုလို့ရှိရင်သူတို့ကဒီZionist တွေဖြစ်ချင်မှဖြစ်မယ်ပေါ့နော
်ဒီ antisemitism လို့ခေါ်တဲ့ Jew မုန်တီးမျိုးကြီးလည်းဖြစ်လာနိုင်တယ်လို့ပြီးတော့ဒီ anti ဒီ Palestinians ပေါ့နော်ဒါမှမဟုတ် anti Arabic တွေဒါမှမဟုတ်Islamophobia ကြီးဖြစ်လာနိုင်တယ်ပေါ့နော
်သူတို့ရဲ့ future vision ကိုကအခုရှိတဲ့ security state ကိုဘယ်လိုမျိုးဖယ်ချပြီးတော့တကယ်ပဲIsrael မှာအခုနေထိုင်တဲ့ Israel ဘာဆိုင်မှာနေထိုင်တဲ့လူအလုံးအနေနဲ့ဘယ်လိုမျိုးကြာရှည်ရှင်းသွင်းနိုင်မလဲဆိုတဲ့ vision ရှိတယ်ပေါ့အဲကြောင့်ကျွန်တော်အနေနဲ့ဒီတကယ်ပြောမှဆိုចောင်းသားတွေကိုဂျုံတယ်ចောင်းသားတွေရဲ့အတန်ကိုနားထောင်တယ်ဆိုလို့ရှိရင်သူတို့ပြောဆိုတဲ့အတိုင်းဟိုညီညာရေးပို့ပြီးတော့ရနိုင်မှာလို့ယူဆရပေါ့အခုလိုမျိုးဟို Israel မှာလုပ်နေတဲ့တကယ်ဟို genocidal ideology နဲ့ဆက်ဆက်ပြီးတော့โอ้ indiscriminate bombing ไปแล้วแต่กิจการอารมณ์ก็ที่ปริภาคเอาปูไปแล้วซู้สิแล้วแท้นะแ
กเจนซีฤดูนี้ดิตะบักก็ได้แล้วเป็นเนาะชีตะบักจ้ะรู้ရှင်เลยเจนซีอีซีซั่นชื่อนี้ดีดอมสักๆสร้างจิจาบ่าวเนาะตะตา
အခုတော့အပတ်စဉ်အားကစားအစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါရှင်ပြင်းသစ်တိုက်စစ်မှုကယ်လီယန်အမ်ဘာပေဟာ PSG အသင်းကနေဒီဘောလုံးရာသီအကုန်မှာပြောင်းတော့မယ်လို့ကြေညာလိုက်ပါပြီပြင်းသစ် open tennis ပြိုင်ပွဲကိုအများဆုံးပိုဆွဲထားတဲ့နဒါအနေနဲ့လာမယ့်ပြင်းသစ် open tennis ပြိုင်ပွဲဝင်ပြိုင်ဖို့အလားအလာဘလို့ရှိပါသလဲဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုတော့ကိုရန်နိုင်ကစူးစီးတင်ဆက်ပေးထားပါတယ်ရှင်
မင်္ဂလာပါကျွန်တော်ရန်နိုင်ပါ VOA ရဲ့တပတ်တွင်းအောက်စားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ပြင်းထန်တဲ့ဆီမူကီလီယန်အမ်ဘာပေကတော့ PSG သင်းကနေဒီဘောလုံးရာသီအကုန်မှာထွက်တော့မယ်ဆိုပြီးတော့ကြေညာလိုက်ပါပြီလက်ရှိမှာကမ္ဘာအကောင်ဆုံးတိုက်စစ်မှုတွေကတူးလို့သတ်မှတ်ထားတဲ့အမ်ဘာပေဟာသူ့အနေနဲ့အသင်းကနေထွက်တော့မယ်လို့ပြီးခဲ့တဲ့တောက်ကြာနေ့ကသူ့ရဲ့လူမှုကွန်ရက်ကနေတစ်ဆင့်ပြောကြားလိုက်ပါတယ်
အနာဂတ်နေ့ကို Paris Saint-Germain
Je ne vais pas prolonger et je vais terminer mon aventure dans quelques semaines. Je vais jouer mon dernier match au
Parc des
Je pense que voilà, c'est un club, c'est beau, c'est magnifique. C'est une légende quand même, meilleur buteur de l'histoire.
Adema kona ne gaza twa ra tai kaung ne lo chano tin ma re. Tu ga aten ye ganawin gaza dama phit de lo a kaung song tai sin mu ba. Ta phat ma le wan ne bo kaung ma re. Da bi mae kona ne shi twa bi so do tu a ni ne le naw that sa myan na ate ta khu ko sa ya ma phit ba re. Tu a ni ne aten ga ni thwet twa bi tacha ko twa chin ne so da ku le na le ba re. Belu be phit phit chano ro a ni ne tu ko naw song nau sat de a ni ne goun pyu ya ma ba.
ဖေကလည်းမဲဂျီရီယယ်မက်ဒရစ်အသင်းကတော့ပြီးခဲ့တဲ့နှစ်တည်မှာကလေးကသူ့ကိုခေါ်ဖို့စိတ်ဝင်စားတယ်လို့သူကိုယ်တိုင်ကလည်းရီယယ်ကိုပြောင်းဖို့စိတ်ဝင်စားတယ်ဆိုတဲ့သတင်းတွေကြောင့်ရီယယ်ကိုရောက်မယ်လို့ဘောလုံးဝေဖန်သူတွေနဲ့ကြွမ်းကျင်သူတွေအတော်များများကတော့ခံမနေကြပါတယ်ခင်ဗျာဖေမှာတော့ပြီးခဲ့တဲ့သတင်းဘက်ကချန်ပီယံဖြစ်ခဲ့တဲ့ရီယယ်မက်ဒရစ်အသင်းဟာတနင်္ဂ
အောင်ပွဲမခံသေးဘဲနဲ့တနင်္ဂနွေနေ့ကမှအောင်ပွဲခံခဲ့တာပါမဒရစ်မြို့ကအစိုးရရုံးနဲ့မြို့တော်ခမ်းမကနေသူတို့ရဲ့36ချိန်မြောက်ရရှိတဲ့လာလီဂါဖလားကိုကင်မြောက်ပြီးတော့ရီယယ်အသင်းသားတွေအောင်ပွဲခံခဲ့ကြပါတယ်ရင်းနောက်တော့ရီယယ်အသင်းဟာမိုးဖွင့်ထားတဲ့နှစ်ထပ်ဘတ်ကားနဲ့မဒရစ်မြို့မှာလည်းအောင်ပွဲခံခဲ့ကြပြီးတော့မဒရစ်မြို့လည်းကစပယ်လက်ရင်းမြန်မာပရိသတ်တွေနဲ့အတူဆူဝေးပြီးတော့ဒီသချင်းတွေဒီဆိုကခုံခဲ့ကြပါတယ်ရယ်မက်ဒရစ်နီးပြအန်ချယ်လော့တီကလည်းသူ့ရဲ့အသင်းသားတွေနဲ့ဒူကခုံအောင်ပွဲခံခဲ့ပြီးတော့ရီယယ်အသင်းကောင်းဆောင်နာချိုကတော့စပယ်လက်နဲ့သမီးကိုအသင်းရဲ့ခေါင်းစည်းတွေအလံတွေပတ်ပေးပြီးတော့အောင်ပွဲခံခဲ့ပါတယ်ရီယယ်အသင်းထွက်တော့ဒါကလာလီဂါဖလားကို36ချိန်မြောက်ရပြီးတော့စပိန်မှာအများဆုံးစံချိန်တင်ထားတာဖြစ်ပါတယ်ရီယယ်အသင်းဟာချန်ပီယံလိဂ်ဖိုင်နယ်မှာလည်းဘိုင်ယန်ကို2ပွဲပေါင်း4ဂိုး3ဂိုးနဲ့နိုင်ပြီးဖိုင်နယ်တက်သွားခဲ့ပြီးတော့ဖိုင်နယ်မှာတော့ဘယ်လင်ဟမ်ရဲ့အသင်းဟောင်းဖြစ်တဲ့ဒေါ်တမန်အသင်းနဲ့ဘိုလူးရမှာဖြစ်ပါတယ်ခင်ဗျာအင်ဒီအိုပန်တင်းစ်ဇာမောကတော့အစ်မီနိုင်ငံယောမမျိုးမှာမေလ6ရက်နေ့ကစတင်ခဲ့ပြီးတော့နာမည်ကြီးတွေလည်းအစောပိုင်းအစ်စ်မှာရှုံးပြီးတော့ပြိုင်ပွဲကနေထွက်ခဲ့ရပါတယ်ဇနီးလေးကကစားခဲ့တဲ့ဒုတိယအစ်စ်ပွဲမှာတော့အလီအိုပန်တင်းစ်ပြိုင်ပွဲကို10ချိန်နဲ့အများဆုံးပိုဆွဲထားတဲ့စပိန်ကနာမည်ကြီးနဒါဟာပိုလန်ကဟော့ဂတ်စ်ကို6-1 6-3 နဲ့နှစ်ပွဲပြတ်ရှုံးသွားခဲ့ပါတယ်ကောစစ်တဲ့နိုဗက်ဂျိုကိုဗစ်ကတော့ဒုတိယအဆင့်ပွဲစဉ်တွေမှာအနိုင်ရခဲ့ပေမဲ့တင်းဂရင်းတွေကကစားခဲ့တဲ့တတိယအဆင့်ပွဲစဉ်မှာတော့ချီလီနိုင်ငံကအလီဟန်ဒရိုတာဗီလိုကို 6-6 3နဲ့နှစ်ပွဲပြတ်နဲ့ရှုံးပြီးတော့ပြိုင်ပွဲကထွက်လိုက်ရပါတယ်ဒီနေ့အီလီအိုဘတ်မှာထူးထူးခြားခြားဖြစ်သွားတဲ့အဖြစ်အပျက်တွေလည်းရှိခဲ့ပြီးတော့အိမ်ထဲကတခုကတော့ကောစစ်တဲ့တန်နစ်ကစားသမားဂျိုကိုဗစ်ဒီပြိုင်ပွဲမှာခေါင်းကိုရေပလင်းဖန်ခဲ့ပါတယ်ဂျိုကိုဗစ်ဟာဒုတိယအဆင့်ပွဲစဉ်မှာအနိုင်ရပြီးတော့ကွင်းထဲကနေထွက်လာတဲ့အချိန်ပရိသတ်တွေကိုအမတ်တရလက်မှတ်ရေးထိုးပေးနေလို့ပါပဲပွဲကြီးစဉ်ပေါ်ကလည်းသူ့ကိုလက်မှတ်ထိုးပေးဖို့တောင်းနေတဲ့ပရိသတ်တယောက်ရဲ့ဂျောဘိုးအိတ်ထဲကနေရေပလင်းထွက်ကြပြီးတော့သူ့ကောင်းကိုထိပြီးဒဏ်ရာရသွားခဲ့လို့ဆေးဖွဲကလည်းကုသမှုတွေပေးခဲ့ရပါတယ်ဂျိုကိုဗစ်ကတော့ဒါကမတော်တဆဖြစ်တာဖြစ်ပြီးတော့ရေပလင်းခေါင်းပေါ်ပြုတ်ချလို့ခေါင်းနဲ့နဲ့ကွဲပြီးတော့သွေးထွက်ပြီးလိုင်ဝက်လောက်မူးနေခဲ့တယ်လို့လည်းပြောပါတယ်ခင်ဗျာနောက်ထပ်တစ်ခုကတော့တလနေ့ကကစားခဲ့တဲ့အမေရိကန်ကမက်ဒီဆင်ကြီးနဲ့ရိုမေးနီးယားကဆိုရနာဆာစီယာနိုကစားနေတဲ့ပွဲအပေါ်မှာတခြားပွဲစဉ်တွေမှာဥရာသီရေးဆောင်ရွက်နေတဲ့တက်ကြွလုံရှားသူတွေကဆန္ဒပြခဲ့ကြပါတယ် Ultima Generation ဆိုတဲ့ဥရာသီရေးဆောင်ရွက်နေတဲ့အဖွဲ့ကဆန္ဒပြတဲ့သူတွေဟာကွင်းထဲကိုဝင်လာပြီးတော့ဆေးဖြူတွေရောင်စုံဆက်ခုအပိုင်းအစတွေကိုကွင်းထဲမှာကျဲပြီးဆန္ဒပြခဲ့ကြသလိုတချို့ဆန္ဒပြတဲ့သူတွေကတော့သူတို့ဘာသာသူတို့ထိုင်းကုန်းတွေမှာကော်နဲ့ကတ်ပြီးတော့ဆန္ဒပြခဲ့ကြပါတယ်ဆန္ဒပြတဲ့သူတွေကတော့ဥရုယာသီပြောင်းလဲမှုကြောင့်ဖြစ်ပေါ်လာတဲ့မိုးကောင်ရေရှားမှုနဲ့ဆက်ဆက်တဲ့ပြဿနာတွေအီတလီမှာရေရှားပါမှုကြောင့်ဖြစ်လာတဲ့နောက်ဆက်တွဲအကျိုးဆက်တွေကိုလူတွေသိရှိအောင်ဆိုတဲ့ရည်ရွယ်ချက်နဲ့လုပ်ခဲ့တာဖြစ်တယ်ဆိုပြီးတော့သတင်းထုတ်ပြန်ထားပါတယ်နောက်ထပ်တင်းနစ်သတင်းတစ်ခုကတော့ပြင်းစစ် Open ကို14ချိန်ပိုဆွဲပြီးတော့အများဆုံးစံချိန်တင်ထားတဲ့စပိန်နိုင်ငံသား Rafael Nadal ဟာ Italy Open ပြိုင်ပွဲမှာရှုံးပြီးပြိုင်ပွဲကနေထွက်လိုက်ရတဲ့အတွက်လာမယ့်ပြင်းစစ် Open Tennis ပြိုင်ပွဲကိုဝင်ပြိုင်မယ်မပြိုင်ဘူးဆိုတာရှင်းရှင်းလင်းလင်းမရှိဘဲ
You can see today on the court how difficult it is. That's the answer, no? But that's
Gazara blocked it, so Queen and Makamia didn't do anything. Chiron in a Pinde Obango, Gazabi Mazau Suragaro, Pama de Jabau, Nakushi, Takuaro, Hobby Chiron in a time where to send them a Pideu, Kong Home Gazan and the Usubi, Pinde Obama, Gazavi, Nilai Damu Pibi, Narkuaro, Leshishinid, Nitao, Lakamji, Lavin the Bama, Nauta, Nilan Kune, Jumane, Snirja Lupova. Hello, Sophia Malay Suragaro, Chanoguran, Shishin Lim Shibao.
Today, we have Australia's American Open Tennis Champion, Hong Dominic Team Hale, Dinekoma, Tennis Kazaragani, Nayo Mesu, Bido, Bigger at Tau Chanema, Chinalai Babi.
The season 2024 is going to be my last one.
သူရလက်ကောက်ကပုံမှန်အတိုင်းပြန်မဖြစ်ပဲအဲ့ဒီလက်ကောက်ဝတ်တရားကြောင့်သူအနေနဲ့ဆက်ကစားသွားဖို့စိတ်ဆန္ဒမရှိတော့ပဲဒီနေ့ကောင်မှအနာယူဖို့ဆုံးဖြတ်လိုက်တာဖြစ်တယ်လို့လည်းသူကပြောပါတယ်ဒေါမနစ်ဒီမ်ဟာဂရန်ဒ်စလမ်ပြိုင်ပွဲတွေမှာတော့အမေရိကန်အိုပန်ကိုနှစ်ထောင်20ခုနှစ်မှာတကြိမ်သာပိုဆွဲခဲ့ပြီးတော့ပြင်သစ်အိုပန်ကိုဒုတိယနှစ်ကြိမ်နဲ့ဩစတြေးလျအိုပန
နေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်းအဖြစ်နဲ့ VOAB သတင်းစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်းကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့အင်တာနက်ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်းတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ်အီးမေးလ်သတင်းလောင်းဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလောင်းတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးဖို့တော့လိုပါရဲ့နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါရဲ့ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင
်မင်္ဂလာပါရှင် VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်နေတဲ့သတင်းတွေသတင်းဆောင်မတွေရေဒီယိုရုပ်သံအစီအစဉ်တွေကိုကျမတို့ရဲ့ website ဆာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းအချိန်မီွေးလာရောက်ဖတ်ရှုနားဆင်နိုင်ကြပါတယ်ရှင်။ဒါအပြင်ကျမတို့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပြုချဖို့ကိုလည်းဖိတ်ခေါ်ပါတယ်။ဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာ bami@voanews.com ကိုစာရေးသားဆက်သွယ်နိုင်ကြသလိုပဲ VOA ရဲ့ Facebook ဆာမျက်နှာက Messenger မှာလည်းစာရေးသားပေးပို့နိုင်ကြပါတယ်ရှင်။အခုတော့သတင်းချင်းချုပ်ကိုပြောပြပေးပါမယ်။ဂါဇာတောင်ပိုင်းရာဖာမြို့စစ်စင်ရေးကိုချက်ချင်းရက်ဖို့ဥရောပသမ္မဂ EU ကဣသရေလကိုဗိုလ်ထုနှစ်ကတောက်ဆိုလိုက်ပါတယ်။ဒီစစ်စင်ရေးကြောင့်လူသားချင်းစာနာထောက်ထားမှုဆောင်ရွက်ချက်တွေပြက်ပြားရပြီးလူတွေပိုးလို့ရွှေ့ပြောင်းနေထိုင်ရငတ်မော့ခေါင်ပါဒုက္ခတွေကျုံ့ထွေကြရတယ်လို့လည်း EU ကပြောဆိုလိုက်ပါတယ်။ယူကရိန်းရဲ့ရေးပေါ်လိုအပ်တဲ့အခြေအနေကိုအမေရိကန်ပြည်ထောင်စုကနားလည်ထားပြီးယူကရိန်းတပ်တွေလိုအပ်နေတဲ့ပံ့ပိုးမှုကိုရမှာဖြစ်ပါတယ်လို့အမေရိကန်နိုင်ငံဆိုင်ဝန်ကြီးကဗုဒ္ဓဟူးနေ့မှာပြောပါတယ်။ဧပြီလနှောင်းပိုင်းကအတည်ပြုလိုက်တဲ့အကူအညီအသစ်တွေကိုမြန်နိုင်သမျှအမြန်ဆုံးပေးနိုင်အောင်အမေရိကန်အစိုးရကလှုပ်ဆောင်နေတယ်လို့လည်းအမေရိကန်နိုင်ငံဆိုင်ဝန်ကြီးအန်ထိုနီဘလင်ကင်ကပြောဆိုခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်လူနည်းစုဒါမှမဟုတ်ယူကရိန်းဂါဇာပါလက်စတိုင်းနယ်လိဗျားလိုကမ္ဘာအကျပ်တဲတွေကိုကင်တွယ်တဲ့အခါဝေဖန်ပြောဆိုနေသံတွေကိုအပြည့်ပြည့်ဆိုင်ရာရာဇဝတ်ခုံရုံး ICC ကအလေးထားနေမှာမဟုတ်ဘဲတရားမျှတရေးအတွက်ပဲစ조사အထောက်သွားမှာဖြစ်တယ်လို့ ICC ရှင်းနေကအင်္ဂါနေ့မှာပြောဆိုလိုက်ပါတယ်ရှင်။နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ဒီမနေ့ခင်းတွယ်အစီအစဉ်ထုတ်လုပ်ရမှုကကိုစုံမှုကျော်ဖြစ်ပါတယ်။တတရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေချပါစေရှင်။ VOA ကိုအပိနာစင်တဲ့အတွက်လည်းဒါအလုံးကအထူးပဲကျေးဇူးတင်ပါတယ်။ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ32 50 dB ကနေဖမ်းယူနိုင်ချပါရှင်။ကျမသင်္ကီထိုက်ပါ။